Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်2019ခုနှစ်ဩဂုတ်လ28ရက်တနင်္လာနေ့မနက်ဖြန်ပြည်ဝေးစီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေစတင်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ3240နဲ့49အပြင် VOE ရဲ့ Facebook စာမျက်နှာ VOE Burmese News ကနေပြီးတော့လည်းနှာစင်နိုင်ပါလိမ့်ရှင်။ကျွန်မခွန်ညိုပါအခုမနက်ခင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာပါခင်ဗျာ။ဒီမနက်ပဲနိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိနေတူတင်ပြပေးပါမယ်။ကျွန်တော်စမိုးပြပါ။ဟာဘေးဟာရီကိန်းမုန်တိုင်းတိုက်ခိုက်ပြီးတဲ့နောက်အမေရိကန်ပြည်ထောင်စုရဲ့စရုပ်ထအကြီးဆုံးမြို့ကြီးရဲ့နေရာအများစုရေအောက်မှာရောက်နေပါတယ်။အာဖဂန်နစ္စတန်နိုင်ငံရဲ့တောင်ပိုင်းကဈေးတစ်ခုမှာအထက်ကဘုံခွဲတိုက်ခိုက်မှုကြောင့်လူ73ယောက်သေဆုံးသွားပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းကအကြမ်းဖက်မှုတွေအတွင်းသေဆုံးသူ100ကျော်သွားပြီဖြစ်ပါတယ်။ဒီလိုထူးခြားတဲ့သတင်းတွေနဲ့နိုင်ငံတကာသတင်းတွေကိုကြားကြရမှာဖြစ်ပါတယ်ခင်ဗျာ
။အခုမနက်ခင်းနားဆင်ရမယ့်စီစဉ်တွေထဲမှာတော့အရင်ဆုံးရခိုင်ပြည်နယ်ထဲကမတီးမငင်အခြေအနေမှာရခိုင်ပြည်နယ်အတွင်းသိပ်မိနေတဲ့ရခိုင်ရောမွတ်စလင်ဒေသခံတွေကဘယ်လိုအခက်အခဲတွေနဲ့စတင်ရင်ဆိုင်နေရပြီလဲဆိုတာ
။လူတွေကသိပ်မိနေတဲ့လူတွေလုံးဝကယူရအပြင်ကိုမထွက်နိုင်ဘူးလေ။ပြီးတော့ကြောင်ချေးရတဲ့လူတွေကအများကြီးဆိုတော့လူတွေမှာအကြီးကစေဝါကူတာမှုတွေလူအဲ့နေကြတဲ့
ဒေသခံတွေရဲ့အတန်တချို့နဲ့အတူထုတ်လွှင့်ပေးသွားပါမယ်။တခါကရင်ပြည်နယ်ဝန်ကြီးချုပ်နဲ့ VOE ရဲ့တီးသန့်တွေ့ဆုံမြန်မြန်ခံကိုလည်းမြန်မာအရေးဆွေးနွေးခံမှာနှာစင်ကြမှာပါရှင်။ဒီလိုအစီအစဉ်တွေမတိုင်ခင်အခုရင်ဆုံးတော့တနင်္လာနေ့မနေ့ဖက်ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဦးစံမဝေနဲ့ကိုကျော်ကျော်သိန်းတို့ကကြေညာပေးပါမယ်ရှင
်။အမေရိကန်ပြည်ထောင်စုမှာစရုပ်ထအကြီးဆုံးမြို့ဖြစ်တဲ့ဟျူစတန်မြို့ရဲ့နေရာအများစုဟာရေဖုံးလွှမ်းနေကြောင်းနဲ့အပူပိုင်းမုန်တိုင်းအဖြစ်ပင်လယ်ကွေ့ကမ်းရိုးတန်းကိုတက်ခတ်ခဲ့တဲ့ဟာဗိဟာရီကိန်းလေမုန်တိုင်းတက်ခတ်ရလမ်းကြောင်းတစ်လျှောက်မှာမယုံကြည်နိုင်လောက်အောင်ကိုမိုးသီးထန်စွာရွာသွန်းခဲ့တဲ့အကြောင်းတက်ဆက်စ်ပြည်နယ်ရဲ့အုပ်ချုပ်ရေးမှူး Greg Abbott ကပြောပါတယ်။ရေတွေတက်လာတာကြောင့်ထောင်ပေါင်းများစွာရှိတဲ့ပြည်သူတွေဟာမြင့်တဲ့အရက်တွေအိမ်ခေါင်မိုးတွေပေါ်မှာတက်ပြီးတော့နေကြရသလိုကေဆေးလုပ်သားတွေမှလည်းအတော်မတက်အကူအညီတောင်းခံသူတွေကိုကူညီပေးဖို့ကြိုးစားနေကြပါတယ်။ရီရီဟာလမ်းမတွေပေါ်မှာမြစ်တဖွဲစီးဆင်းနေပြီးတော့လှေတွေနဲ့တောလာနေကြပါတယ်။ကေဇေးရီကျိုးပန်းလုံးဆောင်မှုတွေကလွန်ခဲ့တဲ့12နှစ်ကနယူးအော်လင်းစ်ကိုအကြီးကျယ်ပျက်စီးသွားအောင်တိုက်ခတ်ခဲ့တဲ့ကက်ထရီနာဟာရီကိန်းလေမုန်တိုင်းကိုပြန်ပြီးတော့အမှတ်ရစေပါတယ်။ရဟတ်ရင်တွေကအနီးအနားမှာရှိတဲ့ရေလွှမ်းနေတဲ့အမြန်လမ်းမကြီးတွေပေါ်မှာဆင်းသက်နေကြပါတယ်။တချို့လူတွေကကိုက်ရက်လေငယ်တွေခနူးလေတွေနဲ့ဖောင်နေနဲ့ထွက်ပြေးနေကြပါတယ်။အခုအချိန်ထိတော့အနည်းဆုံးလူနှုတ်ဦးတေဆုံးပြီးတော့တေဆုံးသူရေတွက်ဟာတိုးများလာပေါ်ရှိနေပါတယ်။သမ္မတဒေါ်နယ်ထရမ့်ဟာမုံတိုင်းတိုက်ခတ်ပြီးတော့ဘေးဒုက္ခရောက်နေတဲ့နေရာကိုအင်္ဂါနေ့မှတွေ့ရဖို့ရှိတဲ့ကြောင်းအင်ဗီရိုတာဝန်ရှိသူတွေကပြောပါတယ်။ဒါပေမဲ့သူ့ခီးစဉ်ကြောင့်ကုညီကယ်ဆယ်ရေးလုပ်ငန်းတွေအနှောက်အယှက်မဖြစ်စေဖို့တေချာမှသွားမှဖြစ်တယ်လို့လည်းဆိုပါတယ်။
စီးရီးယားနိုင်ငံတော်မှာလွန်ခဲ့တဲ့3နှစ်က IS အစွန်းရောက်တွေဖမ်းသွားတဲ့တပ်ဖွဲ့ဝင်တွေရဲ့ကြံရစ်တဲ့ရုပ်လောင်းတွေလို့ယူဆရတာကိုပြန်တွေ့တယ်လို့လေဗနွန်စစ်တပ်ကပြောပါတယ်။နေဇာရ်ချောင်းမှာ IS တွေကိုတိုက်ခိုက်နေတာကိုတစ်ဖက်သက်အပြည့်လိုက်တဲ့အကြောင်းလေဗနွန်စစ်တပ်ကကြေညာပြီးတဲ့နောက်အခုသတင်းထွက်လာတာပါ။2024ခုနှစ်ဩဂုတ်လကဖမ်းခံလိုက်ရတဲ့လေဗနွန်စစ်သား9ဦးရဲ့ကံတမာနဲ့ဆက်ဆက်တဲ့စစ်ဆင်ညှိနှိုင်းတာတွေကိုလုံနိုင်ဖို့အတွက်လေဗနွန်စံတော်ချိန်တနင်္ဂနွေနေ့မနက်9:00ကစပြီးအပြည့်လိုက်တဲ့အကြောင်းလေဗနွန်စစ်တပ်ရဲ့ထုတ်ပြန်ချက်ကဖော်ပြထားတာပါ။ IS အဖွဲ့ကိုတိုက်ခိုက်နေတဲ့လေဗနွန်စစ်သွေးကြွအဖွဲ့ Hezbollah နဲ့ Syria စစ်တပ်တို့ကလည်းအဲ့ဒီဒေသမှာအပြည့်ရတဲ့အကြောင်းကြေညာထားကြပါလေ။လွန်ခဲ့တဲ့3နှစ်ကလေဗနွန်နယ်စပ်မြို့အာဆာကို IS တွေကြောက်ပြီးထိန်းချုပ်လိုက်ပြီးတဲ့နောက်လေဗနွန်စစ်သားနဲ့ရဲတပ်ဖွဲ့ဝင်အယောက်30ကိုဖမ်းခဲ့တာပါ။အဲဒီအထက်က4ယောက်ကို IS တွေကတပ်ပစ်လိုက်ပြီး9ယောက်မြောက်ကရထားတဲ့ဒဏ်ရာနဲ့တည်ဆုံသွားပြီးတော့16ယောက်ကတော့2015ခုနှစ်ဒီဇင်ဘာလကလုပ်တဲ့အကျဉ်းသားအပြန်အလှန်လဲလှယ်ရေးအစီအစဉ်နဲ့ပြန်လွတ်လာခဲ့ပါတယ်
။မကြာသေးခင်က Virginia ပြည်နယ်မှာဖြစ်ပွားခဲ့တဲ့လူမျိုးကြီး Wardy တွေရဲ့ဆန္ဒပြပွဲတွေအတွင်းသူရဲ့တုံ့ပြန်ပြောဆိုမှုပေါ်ပြစ်တင်ဝေဖန်ခံနေရတဲ့သမ္မတဒေါ်နယ်ထရမ့်ဟာသူ့ရဲ့စံတမိုးထားမှုကိုသူဟာဒီပြောလိုက်တဲ့စကားသာဖြစ်တယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီး Rex Tillerson ကပြောပါရယ်။သမ္မတထရမ့်အစိုးရအဖွဲ့အနေနဲ့လူမျိုးရေးအစွန်းရောက်လှုပ်ရှားမှုတွေပေါ်ပြစ်တင်ဝေဖန်မှုပြက်ကွက်ခဲ့တဲ့အတွက်ကုလသမဂ္ဂကော်မတီရဲ့ဝေဖန်ခံရတဲ့ကိစ္စကိုအပတ်စဉ်လွှင့်တဲ့ Fox News Sunday ရုပ်သံအစီအစဉ်မှာဝန်ကြီး Tillerson ကိုမေးခွန်းထုတ်ခဲ့တာဖြစ်ပါရယ်။အမေရိကန်ရဲ့စံတမိုးထားမှုနဲ့ပတ်သက်ပြီးတော့နိုင်ငံသားရေးဝန်ကြီးဌာနကထုတ်ဖို့ပြောဆိုပြီးဖြစ်တယ်လို့ဝန်ကြီးတယ်လီဆင်ကပြောပါတယ်။ကျွန်တော်တို့ကအမေရိကန်ပြည်သူလူထုကိုကူစားပြုပါတယ်။ကျွန်တော်တို့ကအမေရိကန်ရဲ့စံတမိုးတွေကိုကူစားပြုပါတယ်။လွတ်လပ်မှုနဲ့ကမ္ဘာပေါ်မှာလူသားအလုံးပေါ်တာဒူညီမျှဆက်ဆံမယ်ဆိုတဲ့တန်ဋိဌာန်ကဘယ်တော့မှအပြောင်းလဲမရှိပါဘူးလို့ဝန်ကြီးတယ်လီဆင်ကပြောပါတယ်။ ဆနာပြဝရီနဲ့ပတ်သက်ပြီးတော့တမနာထံကလူမှုမှတ်ချက်ပေးရမှာတယူတန်းတဘောရာရှိသူတွေကိုသူ့အနေနဲ့ရှုံချကြောင်းပြောဆိုခဲ့ပါတယ်ဒါပေမဲ့သူ့အနေနဲ့လူဗျူးကြီးဆိုရေးဝါဒီအုပ်စုတွေကိုတည်တံ့ယူရပြီးတော့ပြစ်တင်ဝေပန်လာမျိုးမလုပ်ခဲ့ပဲရှာလော့စ်ဖေးမှာဖြစ်ပွားခဲ့တဲ့အကြမ်းဖက်မှုမှာဘက်အားလုံးမှာတာဝန်ရှိတဲ့ဆိုပြီးတော့ပြောဆိုခဲ့တာဖြစ်ပါတယ်ခင်ဗျာ
အာဖဂန်နစ္စတန်နိုင်ငံတောင်ပိုင်းကဇေဒကူကိုတရင်မြေကအထူးကံကားပုံးဖောက်ခွဲတိုက်ခိုက်တာကြောင့်လူစစ်တုံးအောင်ထင်မှန်းတဲ့တေဆုံးပြီးအများအပြားဒဏ်ရာရသွားပါတယ်။ဟယ်မန်းပြည်နယ်ကနာဝခိုင်မှာဖြစ်တဲ့အဲဒီတိုက်ခိုက်မှုဟာစစ်တပ်ရင်နဲ့တကူကိုပြစ်မှတ်ထားတိုက်ခိုက်တာလို့ဒေသဆိုင်ရာတာဝန်ရှိသူတွေကပြောပါတယ်။တေဆုံးဒဏ်ရာရသူအများစုဟာအာဖဂန်စစ်သားတွေနဲ့ရဲတပ်ဖွ ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့
UAE ဝိကတရရမနက်ဖြန်မြမပါတာစစ်စစ်တွေကိုမလဲ၆နာရီကနေ9နာရီအထိလိုင်းဒိုမီတာ32ကီလိုဟတ်စ်9.5၊လိုင်းဒိုမီတာ40ကီလိုဟတ်စ်9.6၊လိုင်းဒိုမီတာ41ကီလိုဟတ်စ်6.8ရှင်းကနေဒုတိယနာရီဝတ်မှာလိုင်းလက်မီတာ190ကီလိုဟတ်စ်တင်ကားခွန်အားတို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်။
မြန်မာဘက်ကတလင်းနယ်နဲ့ခင်တရင်းတွေကိုဆက်လက်ကြီးညာနေပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာအကြမ်းဖက်တိုက်ခိုက်တဲ့အခြေအနေတွေကြောင့်တိုက်စုံးသူရေးတွက်ဟာ120ကျော်သွားပြီဖြစ်ပြီးတော့စစ်သားတယောက်ပျောက်ဆုံးနေတယ်လို့အစိုးရကတရင်ထုတ်ပြန်ထားပါတယ်။ရခိုင်လူမျိုးတွေနဲ့ဟိန္ဒူဘာသာဝင်ထောင်ပေါင်းများစွာကိုလည်းရွှေ့ပြောင်းကယ်ထုတ်ပေးထားပါတယ်။အဲ့ဒီဒေသပဲမှာနေထိုင်
တင်းကြီးမြစ်တွေနဲ့ဒုက္ခတဲ့တင်းကြီးမြစ်တွေကိုကူကားပြီးတော့နိုင်ငံတကာတင်းတွေမှာဖော်ပြကြပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကလည်းမြန်မာနိုင်ငံကနေထွက်ပြေးလာသူတွေကိုသူတို့နိုင်ငံနဲ့မဝင်အောင်တားဆီးပိတ်ဆို့ထားပြီးတော့ဝင်လာသူ90ထက်မနည်းကိုလည်းမြန်မာနိုင်ငံဘက်ကိုပြန်ပို့ခဲ့တဲ့တင်းဘက်တင်းတွေမှာဖော်ပြပါတယ်။ဒီတော့တွင်းမှာပဲပိုပ်ဟမ်မင်းကြီးဖရန်စစ်ကဗာတီကန်နန်းတော်မှာပြုလုပ်တဲ့တင်းကြီးတွေနဲ့ဝိပုစုတောင်းပွဲအတွင်းရိုဟင်ဂျာတွေအတွက်စုတောင်းပေးကြဖို့ထည့်သွင်းမိန့်ကြားသွားပါတယ်။ပုဂ္ဂဟမေဟာလာမယ့်နိုဝင်ဘာလမှာမြန်မာနိုင်ငံနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတို့ကိုသွားမယ်ဆိုတဲ့သတင်းတွေထွက်ပေါ်လာပြီးချိန်မှာပဲပုဂ္ဂဟမေကတင်းငွေတွေနေမှာအဲ့ဒီလိုမင်ကြားခဲ့တာဖြစ်ပါတယ်။ရခိုင်ပြည်မှာအကြမ်းဖက်တက်ခိုက်တာတွေထပ်ပြီးတော့ဖြစ်လာတဲ့အပေါ်အထူးပဲစိုးရိမ်မိတဲ့အကြောင်းစနေနေ့ထုတ်ပြန်ချက်တစ်ခုမှာအိန္ဒိယနိုင်ငံသားရေးဌာနကလည်းပြောထားပါတယ်။တက်ခိုက်သူတွေကိုအကြမ်းဖက်ဝါဒီတွေလို့ထုတ်ပြန်ချက်မှာပြောထားပြီးတော့အပြင်းထန်ပြစ်တင်ရှုတ်ချကြောင်းလည်းဖော်ပြထားပါတယ်။
အိန္ဒိယနိုင်ငံမြောက်ပိုင်းကထင်ရှားတဲ့ဘာသာရေးကိန်းကောင်းဆောင်ဂူရူဂျီတူကိုမတည်မှုဆိုင်ရာဆွဲချက်နဲ့တရားရုံးကပြစ်ဒဏ်ချမှတ်ဖို့ရှိပြီးလူမျိုးရေးတိုးမြင့်ချတာပြီးတော့အေးအေးချမ်းချမ်းပဲဖြစ်သွားပါမယ်လို့ဟာရီယာနာပြည်နယ်ကြီးကြပ်ရေးရာရှိတွေကတနင်္လာနေ့မှာအမှတ်ကံပြောဆိုပါတယ်။ဇဝင်းဆက်ကလုတက်လူတွေရှိလာရင်တော့အလွတ်ပေးမှာမဟုတ်ဘူးလို့ဟာရီယာနာပြည်နယ်ရဲတပ်ဖွဲ့အကြီးအကဲ BS စန်ဒူကတနင်္လာနေ့လုတက်တင်းစာရှင်းလင်းပွဲတွင်ပြောသွားပါတယ်။သူကိုယ်သူဒေါက်တာဂူမီရမ်ရာဟင်ဆင်းအင်ဆန်လို့ခေါ်တဲ့ဂူရူဂျီကိုမတည်မှုတစ်ခုအတွက်ပြစ်ရှိတဲ့အကြောင်းစာသားပေးနေမှာတရားရုံးကဆုံးဖြတ်ထားတာပါ။ဒီတဲ့ချမမဲ့တရားရုံးတည်ရှိတဲ့ Rotak မြို့မှာဒေသဆိုင်ရာရဲတပ်ဖွဲ့တွေအပြင်ပြည်သူ့စစ်အဖွဲ့23ဖွဲ့ကိုလည်းချထားပါတယ်။ဒါအပြင်ကြီးတပ်ဖွဲ့တခုကိုလည်းအသင့်အနေထားလုပ်ထားပါတယ်။ဆင်းမှာအပြစ်ရှိကြောင်းဆုံးဖြတ်တဲ့နေရုံးကတန်ချကူလာမြို့မှာရုံးဝင်ဆန်ခတ်ဖြစ်ပြီးလူ29ယောက်တည်းမနဲ့တေဆုံးပြီးတော့200ကျော်ဒဏ်ရာရခဲ့ပါတယ်
။အာဖဂန်နစ္စတန်နိုင်ငံမှာရှိတဲ့အမေရိကန်တပ်ဖွဲ့တွေအနေနဲ့ IS Islamic စစ်သွေးကြွတွေကိုအနိုင်ရအောင်ခြေမုံတိုက်ခိုက်မယ်လို့ထပ်မံပြီးတော့တန်တိထံပြုလိုက်တဲ့အကြောင်းအာဖဂန်နစ္စတန်မှာရှိတဲ့အမေရိကန်ထိပ်တန်းစစ်တပ်အကြီးအကဲတဦးက VOA ကိုပြောပါရယ်ကျွန်တို့အနေနဲ့နိုင်တက်နိုင်ပါတယ်အနာဂတ်မှာ ISD ပေါ်အောင်ပွဲခံရပါလိမ့်မယ်လို့အာဖဂန်နစ္စတန်နိုင်ငံမှာရှိနေတဲ့အမေရိကန်ရဲ့ NATO တပ်ဖွဲ့တွေရဲ့တပ်မှုကြီးဗိုလ်ချုပ်ကြီး John Nicholson က VOA အာဖဂန်ဌာနကိုပြောပါရယ်ကျွန်တော်တို့ရဲ့ဒီနှစ်အဓိကရည်မှန်းချက်ကတော့သူတို့အနေနဲ့နဂါဟာမာကာလီဖိတ်ထူထောင်မှုကျိုးပန်းချက်ကိုအာရုံသွားစေဖို့ဖြစ်ပြီးတော့ဒါကိုကျွန်တော်တို့လှုပ်ဆောင်နေပါတယ်လို့သူကပြောပါတယ်။အာဖဂန်နစ္စတန်နိုင်ငံအတွင်းကာလီဖိတ်နိုင်ငံထူထောင်မှုအတွက် ISD ရဲ့အကြံစီကိုအာဖဂန်နဲ့အမေရိကန်တပ်ဖွဲ့တွေကဖျက်ဆီးပစ်နိုင်ခဲ့တယ်လို့လည်းအမေရိကန်တပ်မှုကြီးကပြောပါတယ်။ ISD က ISK လို့ခေါ်တဲ့ခူရာဆန်ခရိုင်အဖွဲ့ကွဲဟာအာဖဂန်နစ္စတန်နဲ့ပါကစ္စတန်နေဂျာ down to let the Niama, Longer, and Nicho Lagre, Poboke, Afghanistan, and drink here in Toro, Miago, now she pigavare.
Pakistan and Grajimu, Martin, Uniga, American Sentinels, and Adabu, Yetapoga, Nayo Bondi, Namadu, Domi Pukagavare. Pakistan and Patabi, the Maradon and Trama, Majadi, and Bogarebom, Gina de Dre, Imamia, Tona Poka, Kankosana Jarava, Titona Poha, Shia Muslim Tonaru, Guzabu, Pipari. Afghanistan and Tawasha Saya Mahabu, Adigu, Chaja, Mingunema, the Maratranga. Afghanistan, American Tapurigu, Takani, the Sidu Jorigu, Pakistan, Lakantare, Subio, Susabio Sugarava. Sanada Dona Uzuzuga, American Consul Yungu, Chitabu, Josajima, Yetapoga, Puka, Gerelu, Pakistan, Yetapoga, Piovari. The Winston Catis and Dwayne, Yetapo went Utemanet and Yadwa Elu, Suvari, Pakistan Pegaro, the Maratramia, Susajaku Nintabi, a Jampe Wara Nini Sipuema, Pakistan Tapuri Pau Nibiro, Tapuwe Miajaha, Nangan to Atasun or Togaja Elu, Tobian Josu Tavarakna.
Direct from Washington, the voice of America.
တနင်္လာနေ့မနေ့ဖက်ထိတ်တန်းရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဥစားမဝီနဲ့ကိုကြော်ကြော်တင်တို့ပြောပြပေးသွားတာပါရှင်မြန်မာရေးဆွေးနွေးခန်းကိုမထုတ်လင်းခင်အခုရင်ဆုံးတော့ရခိုင်ပြည်ရင်းမှာပြည်နယ်ထဲမှာပိတ်မိနေတဲ့ရခိုင်ရောမွတ်စလင်ဒေသခံတွေပါဘလို့ခက်ခဲတွေနဲ့စတင်ရင်ဆိုင်နေရတယ်လဲဆိုတာပြောပြပေးပါမယ်ရခိုင်ပြည်နယ်မြောက်ပိုင်းမောင်တော်ဒေသဘက်မှာအကြမ် ဆေးဝါးနဲ့ထောက်ပံ့ကူညီတွေကိုတနင်္လာနေ့ကစလို့ပြည်ထောင်စုအစိုးရနဲ့ရခိုင်ပြည်နယ်အစိုးရတို့ပူးပေါင်းပြီးကူညီထောက်ပံ့ပေးနေတယ်လို့အစိုးရတာဝန်ရှိသူတွေဘက်ကတော့ပြောထားပါတယ်။ဆက်သွယ်မေးမြန်းထားတဲ့မတ်အင်ဂျင်နိုင်ကအသေးစိတ်ကိုဆက်ပြီးပြောပြပါမယ်ရှင်။
တနင်္လာနေ့ကဘူတိတောင်မြို့ကိုရဟန်းရင်နဲ့ရောက်ရှိလာတဲ့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရာချထားရေးဝန်ကြီးဒေါက်တာဝင်းမြတ်အေးနဲ့ရခိုင်ပြည်နယ်ဝန်ကြီးချုပ်ဦးညီပူတို့ဟာမောင်းတော်ဒေသအတွင်းမှာရှိတဲ့တိုင်းသာပြည်သူတွေဝန်ထမ်းတွေကိုဘေးကင်းလုံခြုံရာဘက်ရွှေပြောင်းထားနိုင်တဲ့အခြေအနေစားနပ်ရိက္ခာနဲ့ဆေးဝါးထောက်ပံ့ဖို့လိုအပ်တဲ့အခြေအနေတွေကိုတွားရ ရခိုင်ရွာတချို့မှာတော့အကျန်းဖက်တိုက်ခိုက်မှုထပ်ပြီးခံရမှာကိုစိုးရိမ်တဲ့အတွက်ရွာသူရွာသားတွေဟာနေအိမ်တွေကိုမပြန်ရဲကြသေးပဲဘေးလွတ်ရာမှာခိုလုံနေကြရတယ်လို့ VOA ကဆက်သွယ်မေးမြန်းလို့ရတယ်။ကျင်းချောင်းလုံကြုံရေးစခန်းမှာခိုလုံနေတဲ့ကျင်းချောင်းကျေးရွာသားမောင်လူအေးကပြောပါရယ်
။ကိုယ့်အိမ်ကိုတော့ကျင်းလို့မရသေးဘူးခင်ဗျ။ကျွန်တော်တို့တော့မနေတော့ပါဘူး။ကိုယ့်ရှင်လေးစောင့်ကြည့်နေတော့ပါ။ဒီလိုအကျန်းဖက်သမားတွေဝင်လာမလားဆိုပြီးတော့ကျွန်တော်တို့အခုလေးရှိနေတော့စောင့်ကြည့်နေတော့ပါ။အမေရဲ့ခါကကျွန်တော်တို့ကွန်ထရိုးလို့ရှိတာလေးတွေနဲ့ပဲတောင်းမအောင်ပြင်နေရပါတယ်ခု။စာနေရဲ့ခါတွေယူလို့မရဘူးခင်ဗျ။ဒီနဲ့တောက်ချက်မှာအကုန်လုံးမိုင်းတွေထောင်ထားလို့တောလုံးလာလို့ကိုဖယ်လို့လို့မရတာပါခင်ဗျ
။မောင်းနှမြို့အရှိဘက်တမိုင်ကျော်အကွာမှာရှိနေတဲ့မြို့တကြီးလိုမွတ်စလင်ရွာတချို့အနားတစ်ဝိုက်မှာတော့အဲ့ဒီကလုံခြုံရေးစခန်းတွေကိုအကျန်းဖက်တိုက်ခိုက်ခံရမှုမျိုးမရှိပေမဲ့လုံခြုံရေးတပ်တွေဘက်ကနေမြေရှင်းလင်းရေးဆောင်ရွက်မှုကြောင့်မွတ်စလင်ရွာသားတွေဟာဘေးလွတ်ရာနှီးဆက်တဲ့ရွာတွေဘက်ကိုထွက်ပြေးနေကြရတယ်လို့ VOA ကဆက်သွယ်မေးမြန်းလို့ရတဲ့မြို့တကြီးရွာသားကိုလာထွန်းကပြောပါရယ်
။အဲရွာကဒီနေ့စစ်ပြလာပြီးတော့ညနေ9နာရီမှာသူတို့ကလောင်းချပြီးပြီးတော့မြေစုပြစ်တယ်။အဲရွာလုံးနေပါကိုမြေစုပြစ်တယ်။ပြီးတော့လူတွေကထွက်ပြေးသွားတာပေါ့နော်။အဲမှာစစ်လေးငယ်တွေလည်းပါတယ်။ပြီးတော့တကြီးရွာတွေလည်းပါတယ်။ဒီတော့ကိုအသက်ကိုကိုလူကြတာပေါ့နော်လူပြီးတော့ပြေးနေရတာပေါ့
နိုင်ငံတော်တိုင်းပြည်ငံရုံးကနေမွတ်စလင်ရွာတွေအနေနဲ့အကျန်းဖက်သမားတွေနဲ့ပူးပေါင်းမှုမရှိရင်အစိုးရလုံခြုံရေးတပ်တွေကိုမကြောက်ကြဘူးပြောထားပေမဲ့အကျန်းဖက်သမားတွေကိုနှိမ်နှင်းရေးကိစ္စမှာတော့သူတို့အနေနဲ့အစိုးရလုံခြုံရေးတပ်တွေနဲ့မပူးပေါင်းချင်လို့မဟုတ်ပဲအရင်အတွေ့အကြုံတွေအရစိုးရင်ထိတ်လန့်မှုတွေရှိနေတဲ့အတွက်ကြောင့်ဖြစ်တယ်လို့ကိုလာထွန်းကဆိုပါတယ
်မပူးပေါင်းတာမဟုတ်ဘူးလူတွေကကြောက်ရင်းပြီးတော့ပြေးသွားတာတိတ်ပြေးသွားတာအဲ့လိုဖူးပေါင်းမယ်ဆိုပြီးတော့ရွာတည်နေတဲ့လူတွေကအဆင်ခံရမှာကိုစူးရင်ပဲအဲ့ဒါကျွန်တော်တို့နေမယ်နေပြီးတော့ကျွန်တော်တို့ကဘာအာမဆင်ရမရှိဘူးလေကျွန်တော်ကအခုဥပမာကျွန်တော်နေမယ်ဆိုပါစို့ကျွန်တော်အဆင်ခံရရင်ကျွန်တော်ကိုဖမ်းလိုက်ရင်သူကဟိုကိုယ်စိတ်တည်မှာအဆင်ချင်းချင်းတည်ဒီမှာအဲ့လိုအဆင်ခံရပြီးတော့စိတ်ဒီစီးမှာပါဝင်ဒီမှာဟိုတရားရေးဘက်ကိုတွားမယ်တရားရေးဘက်ကိုတွားရင်ဒီမှာရှင်းနေကြပါလေငါပြင်နေရဘူးကျွန်တော်ကြောက်ရတယ်တူမမြင်ဘူးဒီမှာအဲ့လိုရတော့လူကြီးကဆော့ဆော့ကလေးကရှောင်းလီခေါင်းလီဆိုတဲ့ပုံစံနဲ့တွေ့ပြရတာ
လက်ရှိမြို့တကြီးရွာနာတဝိုက်ကကြီးရွာတွေမှာပိတ်မိနေသူတွေဘေးလွတ်ရာပြေးနေရသူတွေအတွက်အရေးပေါ်အကူအညီတွေလိုအပ်နေတယ်လို့လည်းအခုလိုပြောပါတယ်
ဒီမိနေတဲ့ဆိုတော့လူတွေလုံးဝကွာရွာအပြင်ကိုမထွက်နိုင်ဘူးလေပြီးတော့ကြောင်းချရတဲ့လူတွေကအများကြီးဆိုတော့လူတွေမှာအတီးကဟိုစေဝါကူတာမှုတွေလူအဲ့နေတည်းအစတော့တွေစတော့ရတယ်လူတွေကမဆိုင်လေးရတယ်ဒါမှမဟုတ်ကိုဝင်ဆောင်အနည်းတမီးတွေရှိတယ်တကြီးယူရှိတယ်ပြီးတော့ဟို
serious ဖြစ်နေတဲ့ရောဂါတွေရှိတယ်လူနာရှင်တွေရှိတယ်နိုင်ငံတော်တိုင်းပြည်ကယုံရတဲ့နေကွနေနေကထုတ်ပြန်ကြမှာတော့အကြမ်းဖက်သမားတွေဟာမောင်းနှုတ်မျိုးကိုစနစ်တကျဖျက်ဆီးဖို့ကြံစီလှုပ်ဆောင်နေကြောင်းနဲ့မိရှုလက်လုတ်ဘုံတွေဖောက်ခွဲပြီးတနက်နဲ့ပြစ်ခတ်မှုတွေမနေ့ကနေ့လယ်ပိုင်းအထိရှိနေသေးတယ်လို့ဆိုပါတယ်အကြမ်းဖက်တိုက်ခိုက်မှုတွေကြောင့်လုံခြုံရေးတပ်ဖွဲ့ဝင်တွေအ Tibetan Rohingya Salvation Army ကိုအကြမ်းဖက်အုပ်စုဖြစ်မြန်မာအစိုးရကတရားဝင်ကြေညာထားပါတယ်ရှင်
။မဟင်ချင်းနိုင်ပြောပြခဲ့တာပါရှင်။အခုဆက်ပြီးမြန်မာရေးဆွေးနွေးခန်းကိုနားဆင်ရပါမယ်။ကရင်ပြည်နယ်ရဲ့စွန့်အင်လိုအပ်ချက်တွေကိုဖြည့်ဆည်းဖို့နှီးမျိုးစုံနဲ့စူးစမ်းပေးမယ်။တခြားနှီးလန်းတွေအဆင်မပြေတာကြောင့်ကြောက်မိသွေးသုံးတက်အားပေးစက်ရုံကိုအသုံးပြုဖို့ဆုံးဖြတ်ထားတဲ့အကြောင်းကရင်ပြည်နယ်ဝန်ကြီးချုပ်ဒေါ်နန်းခင်ထွေးမြင့်ကပြောပါရယ်။ဝန်ကြီးချုပ်အဖြစ်သူတာဝန်ယူလာတဲ့တစ်နှစ်ကျော်ကာလအတွင်းကရင်ပြည်နယ်အတွက်ဆောင်ရွက်ပေးနိုင်ခဲ့တာတွေနဲ့တွေ့ကြုံရတဲ့အခက်အခဲတွေကိုဒေါက်ခင်မျိုးသက်ကတွေ့ဆုံမေးမြန်းထားပါရယ်ရှင်။
ကျေးဇူးတင်ပါတယ်ဝန်ကြီးချုပ်။အဲ့တော့ကျမဒီကရင်ပြည်နယ်နဲ့ပတ်သက်ပြီးသိချင်တာပေါ့နော်
။
ကရင်ပြည်နယ်အာဆိုလို့ရှိရင်ဒီတနင်္လာရီတိုင်းရဲ့မြောက်ဖက်ပေါ့နော်။ဒီထိုင်းနယ်လေနေဆက်တဲ့အရှိတ်ဘက်မှာနေဆက်တည်တည်။ဒီလိုနေရာမှာငင်းချမ်းရင်းနဲ့ပတ်သက်ပြီးတော့ပေါ့နော်။ဝန်ကြီးချုပ်ရဲ့နော်လောက်ကင်ဆောင်ရွက်နေရတာလေးနည်းနည်းရှင်းပြပေးပါ
။ငင်းချမ်းရင်းနဲ့ပတ်သက်တော့ကျမတို့ကတော့လေဥကဂျားပြက်ဝင်ရပြီလို့ပေါ့နော်။တစ်ဆင့်ကျမတို့ကအခြေအနေလေးပေါ့ဒါပေမဲ့ဒီကြားရဲဝင်လာတာလည်းအံတမအရေးကြီးပါတယ်ဘာလို့ဆိုတော့ပြီးမှမပြီးသေးပဲရနော်ပြီးဖို့အတွက်ကိုစူးစမ်းဖို့เนาะတကယ်တော့ခိုင်မာတဲ့ငញ្ញန်ကြီးဖြစ်ဖို့ဆိုတာလည်းအများကြီးအရေးကြီးပါတယ်အဲ့တော့ကျမတို့အဲ့ဒီခိုင်မာတဲ့ငញ្ញန်ကြီးတခုရရှိအောင်ကျမတို့ဘာပဲပြောဒေတာကဒေတာကံနေနဲ့ဟောငញ្ញန်ကြီးဝင်လာတဲ့အဖွဲ့တင်တော့တရားနဲ့တရားပါဟာသတာဖြစ်ရမှာပေါ့เนาะဒါကျမတို့အောက်စီဘိုင်းဝင်ကျမပြောလားဟိုဘက်မှာနေတဲ့လူကကြာတော့ဟိုဘက်အလျောက်ပေါ့เนาะဒီဘက်ကနေရတဲ့လူကလာတဲ့ခါကျရင်ဟောအမြင်တစ်မျိုးမြင်လာပေါ့เนาะအဲ့တော့ကျမတို့ဂျားပြက်နေရတဲ့လူကဟိုဘက်ကောဒီဘက်ကောအဆင်ပြေအောင်ဆိုတော့စူးစမ်းဆောင်ရွက်ပေးရတာလေလွယ်ကူတဲ့အလုပ်တော့မဟုတ်ပါဘူးကျမဒါပေမဲ့ဒီအပေါ်မှာအေးအေးချမ်းချမ်းဖြစ်ဖို့အတွက်အောက်မှာလေတည်တည်ငြိမ်ဖြစ်ဖို့စူးစမ်းဆောင်ရွက်ရပါတယ
်ဟုတ်ကဲ့ပါအခုတိုင်းနဲ့တည်နယ်တွေကိုထိမယ်ဆိုလို့ရှင်ပေါ့နော်ဒီလက်နက်ကင်အဖွဲ့ရှိတဲ့ထဲမှာတင်းတည်နယ်မှာအဖွဲ့ပေါင်းစုံအားလုံးလိုလိုကငင်းချမ်းကြီးကိုသူတို့သဘောတူပြီးလက်မှတ်ထိုးပါတယ်ဆိုတော့ဒီလိုမျိုးနေရာမှာမျိုးမှာပေါ့နော်အခုလက်ရှိအခက်ခဲပေါ့နော်ဒီငင်းချမ်းကြီးလုံနေရတာဟိုဆက်ကပြောလို့ပေါ့နော
်အခက်ခဲ
ဘာတွေများရှိပါလဲ
အခက်ခဲကျမတို့အောက်ခြေအခက်ခဲလို့ပဲပြောမှာပေါ့နော
်
အောက်ခြေအခက်ခဲဘာရှိလဲဆိုလို့ရှိရင်ငင်းချမ်းကြီးရဲ့အရင်တော့ဆိုရင်တော့ဘာပဲပြောသူတို့သူတို့ data နဲ့ like သူတို့ကအကောက်စားတွေနဲ့သူတို့လုပ်ငန်းတွေနဲ့သူတို့ကသူတို့ပြပြသူတို့တက်ပြီးတော့တက်ကြည့်ခုလုံးသူတို့ကသူတို့မတ်တည်ပြီးတော့နေခဲ့ကြတာပေါ့ကျွေးမွေးခဲ့တာပေါ့နော်ဟိုတယ်ပေါ့ဘိုးဘွားကနေသူတို့အကုန်လုံးကိုသူတို့ပေါ့ကျွေးမွေးနိုင်တာအခုကျတော့သူတို့ကညီငယ်ရဲ့အလင်းထဲဝင်လာတဲ့ခါကျတော့အရင်တော့လုပ်ခဲ့တဲ့အလုပ်မျိုးတွေကသူကမလုပ်ရတော့မလုပ်ရတဲ့ခါကျတော့သူတို့အတွက်တက်တည်အတွက်သူတို့ရိတ်ခါတွေအတွက်သူတို့လည်းနေတော့အခက်အခဲရှိတယ်သူတို့ရှိတဲ့အခက်အခဲတွေကိုကျမတို့ပြင်နေရတတ်နိုင်တယ်များစူးစမ်းဆောင်ရွက်ပေးရတယ်ဥပမာဆိုလို့ရှိရင်ပေါ့နော်ဟိုကလုပ်ငန်းတွေလုပ်ပြရတဲ့ခါကျဒီလုပ်ငန်းတွေကိုသူတို့လုပ်ကြမယ်ဥပမာကျွန်တော်တို့ဟိုဘောဒီဘောဖောင်ဒေးရှင်းကပေးတဲ့အိမ်လေးတွေဆိုကျွန်တော်တို့ contract တွေမပေးတော့ဘူးသူတို့ကဆောက်မယ်သူတို့ဆောက်ရတဲ့အုပ်လုပ်တဲ့အတွက်လည်းအုပ်လုပ်ခါသူတို့ရတာပေါ့နော်အဲ့လိုဆောက်ရတဲ့ဆောက်ရလုပ်ခါအဲ့ဒီလုပ်ခါလေးတွေလည်းပဲသူတို့ကရိတ်ခါတွေပြန်ဖြည့်စီရတယ်အဲ့တော့တစ်ခါကြိုက်တယ်ပြည့်တဲ့ဟာရှင်းချူကြတော့လည်းမပြည့်ဘူးပေါ့နော်အဲ့လိုမပြည့်တဲ့ဟာတွေကကျွန်တော်တို့ပြင်နေရတယ်ဟိုတတ်နိုင်တယ်များလိုက်ပြီးတော့အဆင်ပြေအောင်ဆောင်ရွက်ပြဥပမာစိုက်ပျိုးရေးကဏ္ဍအနေနဲ့ဖြစ်ပြီးရလားမွေးမြူရေးကဏ္ဍအနေနဲ့ဖြစ်ပြီးရကျွန်တော်တို့ပြည်ထဲမှာရှိတဲ့ကျွန်တော်တို့ရှိတာတဲ့ရံမုံတွေအတိုင်းတန်တယ်ကျွန်တော်တတ်နိုင်တဲ့မြတ်တာဖြစ်စီပေးရ
ကရင်ပြည်နယ်ဖွံ့ဖြိုးရေးအတွက်လောက်တာရေနည်းနည်းမေးပြရစီ
ဟုတ်ကဲ့
ဆိုတော့ပထမဦးဆုံးပေါ့နော်ဒီစိုက်ပျိုးရေးနဲ့ပတ်သက်ပြီးတော့ဟိုဘုန်းကြီးချုပ်နည်းနည်းလေးပြောပြပေးပ
ါစိုက်ပျိုးရေးကျွန်မစအရင်တော့ရောက်လာတော့ဒီလိုမျိုးအခြေအနေတွေရှိတယ်ကျွန်မစိတ်ကူးရင်လဲတာပေါ့နော်ကျွန်တော်တို့ပြည်နယ်ကိုစိုက်ပျိုးရေးဒေတာကြီးပြန်လဲခိုင်းလို့လိုမျိုးပေါ့နော်ဤပညာကြီးကျွမ်းကျင်တဲ့ဟာမျိုးလုပ်ဖို့ဆိုကျွန်မရောက်ပြီးကျွန်မ3ရက်4ရက်တည်းမှာကျွန်မဟိုပြည်တော်စုကဆင်းလာတော့ဝန်ကြီးကိုမဆောက်တော့ဘူးကျွန်မတက်ဆိုင်ရာစိုက်ပျိုးရေးနဲ့ပတ်သက်လို့ကျွန်တော်တို့ဆီမှာအရင်တော့ဆိုရင် Israel တော့ကြရဲဆိုအစ္စရိတာမတ်ကြီးကိုဖိတ်ပြီးတော့ဒီမှာစိုက်ပြီးနေပတ်သက်ပြီးဆွေးနွေးပါတယ်သူလည်းကူညီပါတယ်ဒါပေမဲ့သူတို့စီမှာအခုလုပ်နေတဲ့မှန်လုံးအိမ်စိုက်ပြီးရေးပါတယ်ကျွန်တော်စီလူကြီးကသူကတင်းခေါ်ပေးပါတယ်ဒါပေမဲ့ကျွန်တော်တို့အခုလက်ရှိတွေ့နေရတဲ့ကျွန်တော်ဒေတာကလည်းသူတို့လည်းကြောင့်အယံကွာပါပြီဘာလို့ဒီလိုမျိုးယူကျွန်တော်တို့ပြန်လုပ်ဖို့ဆိုတာဒီအရင်းကြီးကကျွန်တော်တို့စီမှာလည်းမရှိပြန်ဘူးဒါပေမဲ့လည်းဒါပေမဲ့တကယ်ရေးစီတွက်ကတော့စိုက်ပြူရေးလို့မင်းမြူရေးလို့ဆိုတာကကျွန်တော်တို့တကယ်လောက်ရမယ်လို့တည်တယ်။ဒါဆိုကျွန်တော်တို့မှရေးမြေပေါ်တာဟု
တ်။ဆွမ်းနဲ့ပတ်သက်ပြီးတော့ဟိုဝင်းကြီးကျုပ်တို့ဒီနေမှာအခုပေါ့နော်။ဝင်းကြီးကျုပ်တက်ပြီးတဲ့အချိန်မှာဗားရင်းများထူးထူးခြားခြားပြောင်းနေတာလေဗားရင်းများ
။ဒီနေ့ဆိုရဖွဲ့တော့မယ်ဆိုတော့ဗားရင်းစနဲ့ပတ်သက်ကျွန်တော်တို့ပညာရှင်ကိုကျွန်မရှာ။ဒီပညာရှင်ကိုကျွန်မသိပြီးတော့ပူဆောင်လက်စစ်ကိုဦးစားပြီးတော့ကျွန်မပိတ်ခေါ်လိုက်တဲ့ခါကျတော့လာပြီးတော့ရှောက်တဲ့ဝင်းကြီးရှောက်တဲ့လူရှိပါတယ်။အဲ့ဒီထဲမှာကျွန်မဒီအားလျက်စက်ကိုဥစားပေးလိုက်တယ်လေကျွန်မသိကြတာတော့အရင်တော့ရေအားလျက်စက်ကျွန်တော်တန်မြင့်ကြီးဖြစ်တယ်ပေါ့နော်ရေအားလျက်စက်ဈေးလဲတော်တယ်ပေါ့နော်အဲ့တော့ကျွန်မအဲ့ဒီရေအားမှာတကယ်ကျွမ်းကျင်တဲ့ပညာရှင်တယောက်ကျွန်မယူပြီးခန့်လိုက်တာတကယ်လက်တွေ့ကျတော့ရေအားသိပ်ပြီးတော့အဆင်မပြေအဆင်မပြေရေအားကိုလှုပ်လိုက်ခြင်းအဖြစ်ကျွန်တော်ခွန်တော်ဒီအတိုင်းတရားဆို9နှစ်7နှစ်လောက်တော့ကြာအောင်ပါပေါ့နော
်
ဒါပြည့်ရွာကလည်း9ရွာ6ရွာမကဘူးကျွန်တော်တို့ကဟိုရေညက်သွားမယ်ဆိုတော့ဒီဟာတွေကရှောင်ပြရသူဖြစ်တာပေါ့နော်တိတ်ပြီးတော့အဆင်ပြေတော့လူတို့ကလည်းဒါကျွန်တော်တို့ကနားလဲအောင်ဒီချိန်အခက်ခဲပြောရမှာခက်ခဲတာဆိုလာလို့တော့လေဒီရာသီဥတုနဲ့ဆိုရင်ဆိုလာကလည်း9လလောက်ပဲရ9နှစ်လောက်ပဲရနေပိုင်းမရမယ်ညမရဘူးအကညာကိုရဖို့ပါလေဘက်ဘာသူတို့ဘက်ထရီလောက်ပါလေတနည်းရှိတယ်ဈေးတော့နည်းနည်းကြီးတယ်အကပေးပြိုင်နေတညာလုံးနေမှဟို TV လေးပဲကြည့်တယ်ဆိုရင်အတုံးပြတော့တယူနစ်လောက်နဲ့ယူနစ်လောက်ဆိုလာမဲ့ကုန်ကြီးတရားတရားဥမရင်းနှီးမြှုပ်နှံမှုစိတ်မကူတော့ကျွန်မလည်းဈေးကိုတတ်မှတ်လိုက်တယ်တရား90လည်းမကျော်နဲ့ဆိုခုနကတော့ကိုကတော့ကိုကိုအဟုတ်ကြီးချိန်ပြီးတရား90အကုန်လုံးပြန်ပြီးတော့က200လည်းတိတ်ပြီးတော့မအီမေးလ်လေးနဲ့ပြေးကုန်ကြတော့အာဒါလည်းမဖြစ်ပြန်ဘူးဘာလို့200ဆိုလို့ကျွန်တော်စီရဲ့လူကအတူတူလေးကိုဝန်တော့ဝန်ပေါ်ဖြစ်ပါတယ
်ဒ
ါနဲ့နောက်ဆုံးကျတော့ကျွန်မစိတ်ကူကပြောင်းသွားကျွန်တော်ကမှအရင်တော့စောက်ဝီသေးစိတ်မကူခဲ့ပါဘူ
း
နောက်ကျတော့ကျွန်မစောက်ဝီသေးပဲ
ဟုတ်ပါတယ်ကျွန်မဟိုဘုန်းကြီးကျောက်တာစောက်ဝီသေးကိုအားပေးတယ်ဆိုတော့အကုန်လုံးကပြောနေကြပါတယ်ကျွန်မတော့မှလည်းကျွန်မအချောင်းရင်းထိချင်တ
ယ်စောက်ဝီသေးကိုအားပေးတာတော့မဟုတ်ဘူးလိုအပ်လို့ပါလို့အပ်တယ်ဆိုတော့လေကျမတို့ရဲ့အခြေအနေရပါတော့
။
ဟိုသူများတည်တယ်ကျမတို့လည်းတော့နိုင်ငံတကာကျမတို့ဟိုနီးနင်းသားကိုနိုင်ငံတကာကပြောပါဘူး။ကျမတို့နီးနင်းသားမဟုတ်ပြည်နေဆိုရင်ဒါကျမတို့ဟိုပြောပြရင်သူတို့ကပြည်နေရကျမတို့ပြည်ပြည်နေတော့မှရနောက်မှရတာ
။
ကျမတို့ပြည်ပြည်နေအရေးရတာပါနော်။နေမြန်ရေးမရှိတဲ့ဘယ်တော့ထည့်မပြောတော့ပါဘူး။ဒါပေမဲ့သူတို့စီမှာမိရထားတွေလေရင်ဝင်းတွေဟိုဘောတင်မစိတ်ကြီးတွေအခုလည်း10မျိုးနဲ့မှသူတို့6မျိုးနဲ့မိရတယ်။10မျိုးနဲ့ပဲကျန်တာ။ကျမတို့က9မျိုးနဲ့မှ3မျိုးနဲ့သုံးမျိုးနယ်တော်မှလေဟိုကျန်တဲ့မျိုးနယ်လေးက2နာရီခရမ်းညင်ဒီလာဟုတ်ပဲကော့ကရစ်တို့ပါလို့ဆိုရင်ဒီလိုလေးတွေရတာเนาะဆိုတော့လေတော်တော်လေးကိုအစင်မပြေဘူးဆိုတော့နောက်တော့ကျမလည်းကိုယ်လည်းကျမသိကြတာမိရှိရင်တော့ဖွင့်ပြုံးမှာပေါ့เนาะဒါတမန်အသိပဲအခုတကယ်ကိုလွတ်လွတ်ရက်ကကြောက်စမှုစုံလာတဲ့လူတွေယင်းနည်းမျိုးနယ်မှလာတဲ့လူတွေကအဲ့လိုမျိုးကများများယင်းနည်းနိုင်တဲ့လူတွေပေါ့နိုင်ငံသားယင်းနည်းမျိုးနယ်မှတွေလာရင်မိသိပြီးတော့အားများဘယ်သူမှစိတ်ဝင်စားမှုမရှိကျမတို့မှလေဟိုကုံစီစစ်စိတ်မှုလမ်းကြီးတွေကုံနှန်းဆိုလဲအဆက်လမ်းမကြီးရှိတယ်ဟိုမှာတန်လမြင့်ကြီးကလည်းကောင်းတယ်ကျမတို့ဒီမှာလည်းစမှုစုံလုပ်ဖို့နေရာမြေရလည်းကောင်းတယ်အကုန်လုံးကအဆင်ပြေနေရတာနဲ့ဒီမိနဲ့ပဲနားလိုက်ကြတယောက်ကပြန်သွားလိုက်တယောက်ကပြန်သွားလိုက်ဆိုတော့ကျွန်မစဉ်းစားတယ်တစ်ဖက်နိုင်ငံမှာရောက်နေတာကျွန်တော်တို့ပြည်အများစုပဲလေအလုပ်ပြီးနိုင်တဲ့အလုပ်ကဘာလဲဆိုမိရှိလို့ရှိရင်ကျွန်တော်တို့စက်ရုံကြီးတွေထောင်လိုက်မယ်ဒီစက်ရုံကြီးတွေထောင်ခြင်းအပြင်ကိုယ့်ဘက်မှာသူကစက်ရုံမှာပဲလောက်ရတာပဲလေဒီဘက်စက်ရုံမှာလည်းပြန်လောက်ရတယ်ဒီဒေသမှာလည်းပြန်ရရတယ်သူတို့အတွက်ပို့ပြီးတော့အဆင်ပြေတာပေါ့နော်ကျမတို့တောင်းနေတယ်ကိုကျမကကိုဖန်နေနိုင်ခွင့်လို့နော်ကိုပိုင်အုတ်ချုပ်ခွင့်လို့ကိုပိုင်ပြတ်တာကိုကျမကကိုဖန်နေဖို့ကကိုကကိုပဲစပြီးစူးစမ်းရမယ်ဆိုတော့ကျမတိတယ်လူတို့ကဒါလက်မခံဘူးကျမတို့ဒေတာတဲ့လူရဲ့မလို့ဆိုတော့ကျမဒါပေမဲ့လေလို့ဘုန်းကြီးမုံမှာစေးစေးရခိုင်းခါပါစေယောဂပြပွဲတက်ရမှာပဲနော်အဲ့တော့ကျမဒါလေးကိုတော့လုပ်ပေးမယ်ဆိုတော့တဘာဝပတ်ဝန်းကျင်မှာပြည့်စုံဘူးလားဆိုတော့မပြည့်စုံဘူးလို့ကျမမဆိုလို့ဒါပေမဲ့ကျမတို့ပြင်ပြနေဦးကြောက်ရဲ့ကြည့်လိုက်ပါခေါင်းနိုင်ရမရှိတော့ရှားပါတယ်မရှိပါဘူးနှစ်ခုပဲရှိတယ်ဟုတ်ပဲအဲ့တော့ဒီဘက်နဲ့လည်းခေါင်းတော့တစ်ခုတိုးလို့လေကျွန်တော်တို့အတွက်ကျွန်တော်တို့ဒီသက်ကန်တွေအတွက်အသက်ဆိုးရင်ရလာတဲ့ယောဂလည်းမရှိပါဘူးဘောနော်ညာရီထိုင်တော့အခုညာရီထိုင်သွားဖို့ဆိုတော့စိတ်ကူရမှာကျွန်တော်တို့မူးယစ်စေဝါကိုစိတ်ကူရမှာမူးယစ်စေဝါကြောင့်ကျွန်တော်တို့စီမှာကြောက်စရာအရန်ကောင်းလာတက္ကသိုလ်အဆင့်ဆေးပညာဆရာဝန်အဆင့်ဝန်ထမ်းအဆင့်ပညာရေးအဆင့်အကုန်လုံးအဆင့်အဆင့်တိုင်းမှာထောင်ထဲမှာလည်းဒီမူးယစ်စေတဲ့ကျွန်တော်မလေးထားကြရအောင်ရှိတော့ဒါကအမှန်ကျွန်တော်တို့ရင်ထဲမှာတုံအောင်ကြောက်အောင်မှာကိုရစ်စေပါနော
်
ကိုကကျမတို့တဲ့ကျမတို့ဒေတာတဲ့အမှန်တကယ
်
အကျိုးပြုမှာပါနောက်ပြီးတော့ clean code technology ဆိုတာကျမအခုနောက်ပိုင်းမှာလေ့လာရတာပေါ့နော်ဂျပန်မှာလည်းသွားပြီးတော့ဟိုဒီ တည်ရတယ်ပေါ့နော်သူတို့တွေ့လည်းတွေ့ရတယ်သူများတွေပြောတာလည်းမြင်ရတယ်သူနေပညာဘာကြီးတိတ်တော့ရှိဘူးဆိုမယ်သူတို့လက်ခံနိုင်လို့ရှိရင်သူတို့ကတိနိုင်ငံတော့လက်ခံနိုင်ငါတို့မနေ့တနေ့ရမှာငင်းငိုင်းရတဲ့ငင်းငိုင်းတော့အပြည့်မရသေးဘူးဒီလိုပြင်းနေလေးတစ်ခုကတော့ဒါကတော့လိုအပ်တယ်လို့ကျွန်မလက်ခံတယ်ဆိုတ
ော့ညီချုပ်တို့ဒီကြောင်မီးသေးကိုစွန့်ရင်အတွက်တော့မယ်ဆိုလို့ရှိရင်နောက်ပိုင်းပေါ့နော်ဒီရာကိုတကယ်စွန့်ရင်လည်းရနေပြီအကုန်လုံးပြည့်စုံပြီတခြားဖွံ့ဖြိုးလာလို့တခြားပေါ့နော်ရေအားတို့ဘာတို့တခြားအနေယူနိုင်ပြီတန့်ရှင်းနဲ့ဆွမ်းယူနိုင်ပြီဆိုဒီဟာကိုပြန်ပြင်ဖို့ဘာအစီအစဉ်လည်းများချထားပါ
ရှိတယ်ဒီကြောက်မီးသွေးကိုလုံးနေလို့ကျမတို့ရေအားကိုမလုံးတော့ဆိုကျမတို့လုံးတယ်ကျမတို့ဆိုရေစကုန်နေရှိတယ်တနေတနေဆိုရင်2မီကဝါလောက်3မီကဝါ5ပေါ့အဲ့လို10ပေါ့အဲ့လောက်လေးတွေအသေးလေးတွေ30မီကဝါတိရကျမတို့ကပြည်အောင်စုဘာမှတိုင်ဝင်ဆွေးနွေးစရာမလိုကျမတို့ပြင်နေလုံးပိုင်ပြီအဲ့လောက်လေးတို့ကျမတို့နောက်လို့တီးကန်လောက်လာလိမ့်မယ်အဲ့လိုလောက်လာလို့နည်းနည်းချင်းကိုကျမအဲ့လိုလုံးမှာဟိုဟိုအဲ့လိုလိုက်လို့ရှိရင်ဆိုင်ဝတ်မျိုးနဲ့ရပါမယ်။ဖန်တမျိုးနဲ့ရမယ်။တန်အောင်အဲ့လိုတော့သူကလည်း
ပြီးလို့ရှိရင်ကြောင်မင်းလေးကိုပိတ်
မယ်။ငါတို့ကျွန်မအဲ့ဒီအခါကျရင်ကျွန်မတို့ကဝတင်းသူများတွေလည်းပြီးလို့ရှိရင်ချမ်းသာလာတဲ့အခါကျကြောင်မင်းလေးမသုံးရဘူးပေါ့နော
်
။အခုချမ်းသာလာတဲ့လူတွေကထင်းမသုံးတော့မီးသွေးသုံးတယ်ပေါ့နော်။အဲ့တော
့ဝင်ပေါ့နော်။နောက် site ဟိုက site view ရေးလည်းပြီးပြီ။အခုဆိုင်ရင်တိုင်းလည်းပြီး။မွေးမြူရေးတိုင်းမှာရောဘာပါညာ
။မွေးမြူရေးကကျွန်မကဘယ်လောက်ထိစဉ်းစားပေးလဲဆိုတော့လေကျွန်တော်တွေကမွေးတယ်။ကျွန်တော် border line မှာပိတ်ထားတယ်မရောက်ရအောင်နွားလေးပိုက်ဆိုမရောက်ရအောင်ဆိုဒီရတွေခိုးထွက်နေတာခိုးထွက်နေတော့ကျမတို့ဝန်ထမ်းတွေလည်းအကျင့်ပြတ်တယ
်ဟိ
ုကျမတို့လည်းအခွင့်မရဘူ
း
အဲ့ဒီလူတွေလည်းဈေးမှန်မရအောင်အခုဟိုစိတ်မှန်ပါလာဝန်ကြီးကကိုယ်တိုင်ကပါပြောလဲဆိုတော့ငញ្ញန်ကြီးအဖွဲ့တွေကိုအလုပ်ဖြစ်အောင်နွားတွေကိုငွေဖို့အတွက်ငွေပါသူတို့ချိန်ပေးမယ
်
ချိန်ပေးပြီးတဲ့အခါကျတော့ဒီငွားတွေကိုနွားစည်းကွက်လုပ်ပေးမယ
်
နွားစည်းကွက်လုပ်ပြီးတဲ့အခါကျရင်နွားစည်းကွက်မှာလောက်ဝယ်ကြဒါဆိုကျမတို့လည်းရတယ်အဲ့တော့လူတွေကတည်းကမွေးရတဲ့လူတွေကပို့ပြီးတော့အားရှိလာတယ်ဗျာတော့ဈေးကောင်းရတာဟုတ်ဈေးကောင်းရတော့တည်းကလူတွေကမွေးမှာကျွန်တော်တို့ကလူတွေကမွေးမှာဆိုတော့ကျွန်တော်တို့ကနည်းနည်းပေါ့နော်ဟိုဘက်ကလိုအပ်တဲ့အမျိုးမျိုးဒီဘက်ကကျွန်တော်တို့ပြုစုပြုထောက်ပြီးတော့မွေးနိုင်လို့ကျွန်တော်တို့ကစက်ချက်ပြည့်ရှိသေးတယ်ဟု
တ်ကဲ့အဲ
့ဒါကျွန်တော်မွေးမျိုးကိုစူးစမ်းနေပါတယ်ဟုတ်ကဲ့ဆိုတော့နော်ဟိုအချင
်းချင်းပေါ့နော်နောက်ဆုံးဟိုဝန်ကြီးချုပ်အခုတက်တန်းနော်တစ်နှစ်ကျော်ကျော်လေးရှိနေပြီဒီချက်မှာတွေ့ကြုံရတဲ့အခက်အခဲပေါ့နော်ကြီးမားတဲ့အခက်အခဲပါများရှိပါလား
မတော့အခက်အခဲရှိတယ်ဆိုတာဟိုဘောကျမတို့ဟိုဒီလမ်းကြောင်းရဲ့အတွေ့အခေါ်အင်စားအစပြောင်းလဲသွားတာလေနော်ပြောင်းလဲသွားတဲ့ခါကျကျမတို့ကအရင်တော့အစိုးရကျမတို့အထုတ်ကြီးနဲ့ခြံခဲ့တာမျိုးမဟုတ်ပဲနော်ကျမတို့ပြဿနာတွေကြီးပဲရှင်းရှင်းပြောရင်မြေပြဿနာဥပဒေရှင်းလို့ဘယ်လိုအခက်အခဲတွေကြားလို့မှာကျမတို့ကဒါလည်းလောက်ရတယ်ပြဿနာတွေလည်းဖြေရှင်းပေးရတယ်ခုပြည်ဒေသကြီးတိုးတက်ဖို့လည်းစူးစမ်းနေရတယ်စူးစမ်းနေတဲ့အချိန်မှာလူတို့ကကျမတို့ကိုအရင်မဲပေးတော့ယုံကြည်ပေးသလိုပဲဆက်ပြီးယုံကြည်ပေးရအောင်မယ်ဝိုင်းရံပေးသလိုအခုလည်းဆက်ပြီးတော့ဝိုင်းရံပေးရအောင်မယ်တို့ဆက်ပြီးကိုကြီးဝိုင်းရံပေးမှတော့ဒီတနေ့နဲ့အတွင်းမှာလောက်ရတာကျွန်တော်တို့လည်းအားရှိတာပေါ့လောက်ရတာအခုလောက်တာလောက်ရတယ်ကျွန်တော်တို့ပတ်စံရှိလို့ကျွန်မဘာမှစိတ်မပူဘူးပတ်စံလည်းရှိလို့ဒါကျွန်တော်တို့စိတ်ထူနေရတာ
ဒီမှာဘာသာရေးနဲ့ပတ်သက်ပြီးတော့ပေါ့နော
်
ဒီကဟိုနိုင်ငံတော်ဒီကန်ကမဟာနိုင်ငံအနေပြီးတော့တခုတည်းထားရမယ်လို့တို့ဆုံးဖြတ်ပြီးတဲ့နောက်မှာဒီမန္တလေးတိုင်းနဲ့ကရင်ပြည်နယ်နှစ်ခုတည်းပေါ့နော်ဒီလိုဆိုင်းလို့မချုပ်တဲ့ပြက်ပြက်ဒါနဲ့ပတ်သက်ပြီးတော့ဝန်ကြီးချုပ်ဘယ်လိုဖြေရှင်းလို့များစီစဉ်ထားပ
ါဆရာတော်ကြီးကိုကျွန်မလျှောက်ပါတယ်ကျမကလို့ဆရာတော်ကြီးရဲ့လှုပ်ဆောင်ချက်ကိုဆရာတော်ကြီးစိတ်အနှောက်အယှက်ဖြစ်အောင်ကျမဗာမြလှုပ်မိတယ်တပည့်တော်ဗာမြလှုပ်မိတယ်လို့အဲ့လိုမျိုးရှိရဆိုရင်လည်းအရှင်ဘုရားတို့ဘောနော်ရှိအခုအရှင်ဘုရားတို့သွာလာလှုပ်ရှားဟောပြောလိုက်တပည့်တော်ဘာမှအနှောက်အယှက်မပြောနောက်လည်းပေးမှာမဟုတ်ဘူးလို့အဲ့တော့ဒီဆိုင်ဘုတ်လေးတော့အရှင်ဘုရားတို့ပြန်ပြီးစဉ်းစားပေးပါလို့တော့ဆောက်ကြပါတယ်အစ်ကြီးကဆရာတော်လေးနည်းနည်းလေးတော့လက်ခံတယ်ဆိုကျွန်တော်ဖြစ်ပါတယ်ဟုတ်ကဲ့
ပြေလဲတော့မှာ
ပါဟုတ်ကဲ့ပြေ
တခင်မြတ်သက်စီစဉ်ထုတ်လွှင့်ပေးခဲ့တဲ့မြမယေစုနေခံကိုနားဆင်ခဲ့ရတာပါရှင်မြမယေစုရိခတ်ကိုတင်းကနေနဲ့ညပိုင်းမှာအစ်င့်နားဆင်နိုင်ပြီးအခုလိုတင်းလာမနေ့ပိုင်းမှာနောက်တစ်ချိန်ပြန်လဲထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင
် VOA မြမပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြမစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီစီစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်၁၂နာရီကနေနေခင်း၁နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီစီစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
Minglam and Nakimashi, the Nilanim never view American Tayan, a Tansakonakuni, Ogulan, such a year, Menakona Naiti, Sabina Sayame season ago, Langumita, Tons and Nil, Liza Nel, Liza Guru, and the Bureau of Pan Unazi and Najavare, Kududiava season Maro, Namajiga, Pisaganago, Yenzo Nasayama, Chibi, Usi tu Amir, Birin, the Rin, Ton Tachama, Kopi, and Nankomshi, Tempija Drigo, Paduri, Palau, La Candeles, Rekans in Nasin Javame. Season now by Maro, Kavad Laga, Tuja, Sandra, the Trin Migoles, Nasin Ja, Mavashin, who you don't make it and address season, Tolin Pinire, Nimabiga, Pizago, Nasin Jaya, Machin.
ဒီလိုရေးလာကြတဲ့တော်ရရှင်ရဲ့ပေးစာတွေအီးမေးတွေပြီးတော့ဖီယိုအီမြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာရေးကြတဲ့တော်ရရှင်ရဲ့မှတ်ချက်တွေကိုတော့မြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်နောက်ပိုင်းမှာတော့နောက်တိုင်းတယ်လီတဖုန်နဲ့လည်းဖြောက်ပြေးပေးဖို့ရှိပါတယ်တော်ရရှင်တွေအတွက်မြန်မာတဲ့ချင်းတဲ့တဖုန်နဲ့လည်းမေတ္တာတေးလက်ဆောင်ပေးဦးမှာဖြစ်ပါတယ်နော်ဒီကနေ
ဒီမှာတော်ရရှင်ရဲ့တုံးပြန်ချက်တွေကိုပြောပြပေးသွားပါမယ်။ကျမတို့ဇွန်လတုန်းကတင်ဆက်ပေးသွားတဲ့မြန်မာစီးပွားရေးတကယ်ပဲတိုးတက်နေပြီလားဆိုပြီးတော့စနေညတိုင်းရိုက်လေလံစီစီမှာကိုအောင်လွင်ဦးဆွေးနွေးထားတာနဲ့ပတ်သက်ပြီးတော့တော်ရရှင်တွေတုံးပြန်ရေးသားလာကြတာတွေကိုလည်းပြောပြပေးကြပါမယ်တော်ရရှင်ရဲဟင်းစော်ကမြန်မာနိုင်ငံမှာစီးပွားရေးအလုပ်ကံများလင်းမြန်စွာတိုးတက်ပြောင်းလဲစေချင်တာပြည် ါမြန်မာပြည်စီးပွားရေးအလင်းမြန်တိုးတက်ပြောင်းလဲလာပြီးအိန္ဒိယနိုင်ငံများကိုကျော်တက်ချင်ပါတယ်နိုင်ငံသားတိုင်းအစိုးရကိုအားကိုးမနေပဲကိုယ်အားကိုယ်ကိုပြီးတက်နိုင်တဲ့ဘက်ကတစ်ဖက်တစ်လမ်းကူညီကြရင်မကြခင်တိုးတက်ပြောင်းလဲလာမှာအမှန်ပါကျေးဇူးတင်ပါတယ် VOA ဝန်တော်သားတွေကျမ်းပါစီအောင်ဆုတောင်းလိုက်ပါခင်ဗျာ
မြန်မာနိုင်ငံမှာစီးပွားရေးတိုးတက်မတက်တော့မသိကုံစည်နှုံးတွေကြီးမြင့်လာတာကတော့အမှန်ပဲလို့ရေးလာပြီးတော့ဒီတော်ရရှင်ကတော့ဒီအစိုးရကိုတိတ်ပြီးတော့အားကိုးမနေပါနဲ့လို့ပြောလာပါတယ်တော်ရရှင်ဦးမင်းမင်းကတော့ဒီမြန်မာနိုင်ငံစီးပွားရေးတိုးတက်မှုကဘာများလို့အံ့နေလဲဆိုပြီးတော့သူမြင်တဲ့အချက်ကိုထောက်ပြလာတာပ
ါမြန်မာနိုင်ငံမှာဘာပဲလို့လို့ရှေ့ကအားကျိုးမှန်တက်လို့ပြီးနောက်ကအောင်မြင်မှုရှိရှိမရှိရှိသူဒေသနာတေချာလို့တာအားနည်းချက်ရှာပြီးပြင်ဆင်ဆောင်ရွက်နိုင်တာအားနည်းတယ်လို့မြင်ပါတယ်စီးပွားရေးဖွံ့ဖြိုးတိုးတက်ဖို့စီမံချက်ကောင်းကောင်းနဲ့စနစ်တကျဆောင်ရွက်နေသလိုတကယ်ရလက်အမှန်ကိုလည်းအစိုးရဌာနကစည်ရင်းလိန်တွေကိုအခြေမခံပဲအမှန်တကယ်ထဲထဲဝင်ဝင်လေ့လာပြီးတော့အားနည်းချက်တွေကိုအပြေရှားအမြဲပြုပြင်သွားမယ်ဆိုရင်အားလုံးကတက်ညီလက်ညီဆောင်ရွက်သွားကြမယ်ဆိုရင်အောင်မြင်လိမ့်မယ်လို့ယုံကြည်ပါတယ
်ရှေးကအလုပ်ပြင်မယ်လဲနောက်ကနေပြီးတော့သူတေသနာလုပ်အားနည်းချက်ကိုတခြားရှာပြီးတော့ပြန်ပြီးပြင်ဆင်ဖို့အတွက်လိုအပ်ပါတယ်ဆိုပြီးတော့ဒီတော့ရှင်ဦးမင်းအကြံပြုလာတာဖြစ်ပါတယ်ရှင်အခုတော့တော်ရရှင်နေဒီ VOA မြန်မာပိုင်းကထုတ်လွှင့်တင်ဆက်ပေးတဲ့သတင်းတွေအကြောင်းအရာတွေနဲ့ပတ်သက်ပြီးတော့တို့ထင်မြင်ယူဆချက်တွေကိုတုံ့ပြန်ရေးသားလာတာတွေကိုဖော်ပြပေးနေတာခဏနားပြီးတော့ကြားဖြတ်ပြီးတော့တော်ရရှင်တွေကိုအနောက်တိုင်းဒေးလီတပုနဲ့ဖြောပြပေးကြပါရနော်အမေရိကန်နာမည်ကျော်ဝိုင်းရင်ရော့ခ်အဖွဲ့တစ်ဖွဲ့ဖြစ်တဲ့ Bon Jovi အဖွဲ့ရဲ့73ချက်မြောက်တေးတက်ပြား This House Is Not For Sale တေးတက်ပြားရဲ့တေးစီရီခေါင်းစဉ်တစ်ချင် This House Is Not For Sale ဆိုတဲ့တစ်ချင်နဲ့ဖြောပြပေးကြပါရဒီအိမ်ကရောင်းရံမဟုတ်ပါလို့အဓိပ္ပာယ်ရပါတယ်ဒီတေးတပြားကသူတို့အဖွဲ့အတွက်သူတို့ရဲ့လီဂီတာသမား Richie Sambora မပါဘဲနဲ့ထွက်တဲ့ပထမဦးဆုံးတေးတပြားပါပြီးတော့သူတို့ရဲ့လီဂီတာသမားဖြစ်တဲ့ Phil X ပထမဦးဆုံးပါဝင်တိကျပေးတဲ့တေးတပြားလည်းဖြစ်ပါတယ်ဒီတေးတပြားခေါင်းစဉ်နာမည်နဲ့တချင်းကိုတော့အဖွဲ့ရဲ့ပင်နိုင်ဆိုရှင် John Bon Jovi ကိုယ်တိုင်ပါဝင်ပြီးတော့ရေးဆက်ထားတာပါတချင်းကဂုံးတိတ်ခါပိုင်းနဲ့ပတ်သက်လို့ဆက်ဆိုထားတဲ့တချင်းဖြစ်ပြီးတော့တချင်းနဲ့မှာပါတဲ့ These four walls have got a story to tell ဒီနေရာလေးပတ်မှာပြောစရာတွေအများကြီးရှိတယ်ဆိုတော့ကတော့သူတို့အဖွဲ့ဝင်လေးဦးကိုရည်ညွှန်းပြီးတော့ပြောထားတာဖြစ်ပါတယ်သူတို့အဖွဲ့ပြီးခဲ့တဲ့၃နှစ်အတွင်းမှာဖြတ်တန်းကျော်ဖြတ်လာရတဲ့အခြေအနေသူတို့တွေပို့ပြီးတော့နီးကပ်လာကြတာတွေကိုဒီတချင်းနဲ့မှာတွေ့ရပါတယ် This heart this soul this house is not for sale ဒီတချင်းဒီဝိညာဉ်ဒီအိမ်ကရောင်းရံမဟုတ်ပါလို့ဆိုပါတယ်ဒီတေးတပြားကဘီလ်ဘော့အကောင်ဆုံးတေးတပြား200ချင်းမှာနံပါတ်1ထိရောက်တာကြောင့် Bon Jovi အဖွဲ့ရဲ့ထွက်ပြီးသမျှအခွေအရေအကောင်ဆုံးတေးတပြားနံပါတ်1ဖြစ်တဲ့6ချက်မြောက်တပြားဖြစ်ပါတယ်။ပြီးတော့အခုလိုမျိုးအကောင်ဆုံးတေးတပြားစီးဝင်တဲ့နေရာမှာလည်းသူ့နောက်ဆုံးထွက်တဲ့တေးတပြား4ချက်လုံးအခုတေးတပြားပါဝင်ရပ်တိုက်ပဲနံပါတ်1ချိန်တာပါ။ကဲဒီတေးတပြားရဲ့ အရင်ဆုံးထွက်တဲ့သချင်းလေးဖြစ်နောက်ပြီးတော့တေးတပြားကောင်းစဉ်သချင်းနာမည်လေးဖြစ်တဲ့ This House is Not For Sale ကိုနားချင်ကြပါအောင်နော် This house is not for sale ကိုနားဆင်ကြရပါရှင့် နောက်ပိုင်းမှာတော့တော်ရရှင်တွေအတွက်ဒီတော်ရရှင်တွေသဘောကျမယ်မြန်မာတခြင်းတွေတစ်ပုံနဲ့မြေတာတီးလက်ဆောင်ပေးဦးမှာဖြစ်ပါတယ်အခုတော့တော်ရရှင်တွေကိုခုနကတော့ဒီ VOA အစီအစဉ်တွေနဲ့ပတ်သက်ပြီးတော့ဒီဆွေးနွေးတဲ့အကြောင်းအရာတွေတင်ပြတဲ့အကြောင်းအရာတွေပေါ်မှာတော်ရရှင်တွေရဲ့ထင်မြင်ယူဆချက်တွေဒီဆွေးနွေးမေးမြန်းသူတွေရဲ့စကားသံတွေကိုပြန်ပြီးတော့သူတို့အမြင်နဲ့တုံ့ပြန်ထားတဲ့တော်ရရှင်တွေရဲ့ကိုယ်ပိုင်အမြင်တွေကိုဆက်ပြီးတော့ဖော်ပြပေးသွားခြင်းပါတယ် အပတ်စဉ်တင်းငွေနေတိုင်းထုတ်လွှင့်ပေးနေတဲ့မြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းအစီအစဉ်မှာတော့တိုးတက်မှုနှေးကွေးနေတဲ့မြန်မာနိုင်ငံရေးဆိုတဲ့ခေါင်းစဉ်နဲ့ကိုသားညွန့်ကရှေ့ဆက်ရှိမျိုးဆက်ခေါင်းဆောင်တအုပ်ဖြစ်သူကိုထွေးကျော်နဲ့တွေ့ဆုံဆွေးနွေးခဲ့တာပါဒီအကြောင်းအရာအချင်းချုပ်ပြန်ပြောပြရမယ်ဆိုရင်တော့နှစ်ပေါင်းများစွာကြာအောင်နိုင်ငံရေးစီးပွားရေးလူမှုရေးအခြေခံအဆောက lo do de piang le muri, ma po sao nai chini yae, subro, shifeshi music kangang du pite ko te jwega, bio doarawa. Udain sen so ya a chinga, doing kubjang mu pipio, bubian piang le muri goro, a ku, so ya letter mama, satin yara pite lo le duga so vare. The American piangzu go yaoshi bio, the Washington DC VOA street you go, yaoshi lagama, go te jwego, go danyo, minyangera psipae. The swimming women and Mona simply obtained your dumpy and I to Gara Uma Monkins with Dorashima.
Tongua children here, Tamro Anna, thing like Rega, Mimananga, a Pataga Chichon Jagirawa, Nangay, Siboy, Lumuy, Pinai, Alo Mawe, Jin Utes and Sua Letama, Dami Siboy, Duta Kerama Hobo, Dami Mashia, the Anzalari, Gong Longu, Nizaya Longashin, Ne, Lawajin Jabido, Lopai Muni, Bigirawa. Tongu Le Mari, Learigu, Yojima Pibene, Longashin, you go Lokan Bigere. Now, through Sibu, Joe de Gurain, Leigabong, Yazo, Tenu, Gubain, A chu Diana Daduga, Nippon Yazwa, Dianzarigu, the Panangu, Lululane, Kuto, Yonsa, Niarago, Jack Duni, they do it. The guest say in a Nine Yujaro mem, Timau. Damron, yes, we are Bagaro, Nine, you do a Belo Nilagan, Lumugu Roma, Lo Baby, Jozu Niaroma, Jinja, and Mimu Tony Jara, Duniaware. Diga, the NC Lama Tuta Nilushin, Gonzo Malu, Bidu Diaoni, and Miolimare. Now some Pioginali Kugaro, and Edigo Taukane, Bidu Diaoni, Dani Chachin, Tuta Magulem, and Miolimau.
ဒီလိုမျိုးလက်ပီလိုက်ယူကင်းတဲ့အစိုးရတရားပေါ်ထွန်းလာဖို့သာလောလောဆယ်မျှော်လင့်ပါတယ်အခြေခံစီးပွားရေးတွေတိုးတက်လာဖို့သာလောလောလတ်လတ်ငါးနှစ်မှာတိုးတက်လာဖို့မျှော်လင့်ထားပါတယ်အစိုးရတဲ့လက်ထက်မှာစီးပွားရေးတိုးတက်ဖို့အချိန်ပေးစောင့်ရမယ်နိုင်ငံရေးပြောင်းလဲဖို့လေ အကောင်းဆုံးမျှော်လင့်ထားပါတယ်လို့ဒီသောရရှင်ဥမမောင်ခင်ကရေးလာတဲ့အချိန်မှာတော့နောက်သောရရှင်တူကနာမည်ရောရေးမထားပါဘူးဒီသောရရှင်ကဒုက္ခတွေပြဿနာ NLD အစိုးရအကင်တွေပုံနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဗီဒီယိုကတင်ဆက်ပေးခဲ့တဲ့အဆက်အသွယ်မေးမြန်းချက်ပေါ်မှာသောရရှင်တယောက်တုံ့ပြန်လာတာဆက်ပြောပြပေးပါမယ်ဗိုလ်တပူးနေတိုင်းတင်ဆက်ပေးနေတဲ့မြန်မာမျက်မှောက်ရေးရာဆွေးနွေးခဲ့အစီအစဉ ချင်ချီကတတ်မှတ်ထားပါဒီ NLD အစိုးရတက်လာခဲ့ရင်တခြားပြဿနာတွေနဲ့အတူဒုက္ခတွေပြဿနာလည်းရောပါသွားလိမ့်မယ်လို့အရင်ကမျှော်လင့်ခဲ့တာတွေလည်းရှိပါတယ်အဲ့တော့ဒီတကယ်တမ်းလက်တွေ့ NLD အစိုးရတက်လာတဲ့အချိန်မှာအခြေအနေဘယ်လိုရှိလဲဆိုတာကိုလူမှုဝန်ထမ်းကဲဆယ်ရေးနဲ့ပြန်လည်နေရာချထားရေးပြောင်စုဝင်ကြီးဒေါက်တာဝင်းမြတ်အေးကိုဦးကျော်စံသာဆက်သွယ်ပြီးမေးမြန်းဆွေးနွေးတင်ပြထားတာဖြစ်ပါတယ်ဒါဟုတ်တုံ့ပြန်လာတဲ့သောရရှင်ကတော့ဟုတ်ကဲ့ဒီသောရရှင်ကဒေါက်တာဝင်းမြတ်အေးပြောတာထောက်ခံပါတယ်တဲ့
ဒေါက်တာဝင်းမြတ်ကြီးပြောတာကိုထောက်ခံပါလေနှစ်ပေါင်း50ကျော်လောက်ပြည်တွင်းဆက်ဖြစ်နေတဲ့တိုင်းပြည်အနေနဲ့ဒုက္ခတွေအမျိုးမျိုးရှိနေတာပါပြည်သူတယောက်အနေနဲ့ဘေးကကြည့်ပြီးတော့ပြောရရင်ပြည်သူတင်ထားတဲ့အနေဒီအစိုးရလက်ထက်တနည်းကျော်အတွင်းမှာအစိုးရတွေတင်ခဲ့တဲ့နိုင်ငံခြားကျွေးမိတွေပြန်ဆက်နိုင်နေပါပြီတဘောဝဘေးကယ်ဆယ်ရေးနဲ့စီပေးဆောင်ဒုက္ခတွေတွေအတွက်အချိန်နဲ့တပြေးညီကယ်ဆယ်ရေးနဲ့ပြည်လည်ထူထောင်ရေးတွေလုပ်နိုင်နေပါတယ်ရေရှည်လူမှုထောက်ပံ့မှုအနေနဲ့အသက်60ကျော်ဖိုးဖွားတွေအတွက်ထောက်ပံ့ငွေတွေကို3လတစ်ကြိမ်အေဘီလာစပြီးတော့ပေးနေပါပြီ။ကိုဝင်ဆောင်တွေအတွက်လာစဉ်ထောက်ပံ့ငွေကိုခလေးသက်နှစ်နှစ်အထိထောက်ပံ့နိုင်အောင်စီစဉ်နေပါလေ။ပြောစရာတွေကတော့အများကြီးပါ။ကျွတ်တို့ပြည်သူတွေကတော့လက်ပေးလိုက်ယူခြင်းပြီးပွင့်လင်းမြင်သာတဲ့အစိုးရတက်ကိုလိုချင်နေတာပါ။ NLD အစိုးရကပြည်သူတွေလိုလားချင်တဲ့တစ်ဆက်သေးဖြစ်ပါစေလို့မျှော်လင့်နေပါလေ။
တိုင်းပြည်ကိုပြန်ပြီးထူထောင်နေတဲ့တစ်ချိန်တည်းမှာပဲစစ်ပေးဆောင်ဒုက္ခစေတွေကိစ္စကိုလည်းတပြိုင်တည်းကင်တွယ်ပြီးလှုပ်ဆောင်နိုင်ရင်ကောင်းပါတယ်ဆိုပြီးဒီတော်ရရှင်သူ့ရဲ့အမြင်ကိုပြောလာတာပါတော်ရရှင်ရဲ့စာရီပြန်ကြားတာတွေကိုတော့ဒီတစ်ပတ်ဒီမှရင်ရက်ချင်ပါတယ် VOE တော်ရရှင်နေအနေနဲ့မြန်မာပြည်ကပေးစာများအစီအစဉ်အတွက်စာရေးသားခြင်းညာရင်ဆိုရင်တော့ Facebook မှာလည်းလာပြီးတော့ရေးသားနိုင်ပါတယ် Facebook မှာ VOE မြန်မာဝိုင်းစာမျက်နှာဖြစ်တဲ့ VOE Burmese News ဆိုတဲ့အစာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်ပါတယ်လို့တင်ပြချင်ပါတယ်ရှင်အခုတော့တော်ရရှင်နေကိုမြန်မာသချင်းလေးတစ်ပုဒ်နဲ့မြစ်တာတေးလက်ဆောင်ပါချင်ပါတယ်လွန်ခဲ့တဲ့အနှစ်20လောက်ထဲကထွက်ခဲ့တဲ့သချင်းလေးပါဒါမဲ့လေမဟောင်းမင်းနဲ့အမြဲတမ်းမှန်ကန်နေမဲ့လောကရဲ့နေရာမှာတရားအကြောင်းဖွဲ့ဆိုထားတာဖြစ်ပါရင်စောင်းလိုင်းရေးသားပြီးတော့စောင်းလိုင်းအေဂျင့်မေစီသူလွင်နဲ့ break you တည်ဆူထားကြတဲ့ကဘာမီအတွက်ဆိုတဲ့သတင်းလေးကိုသွားရှင်လေးအားလုံးနှစ်ချိုက်ခန်းစားနိုင်တယ်လို့မျှော်လင့်ပါတယ်နားဆင်ကြည့်ပါအောင်နော်ဖို့အတွက်ပါဆိုတော့ဒီအမှုပညာရှင်တွေလွန်ခဲ့တဲ့နှစ်20လောက်ကဒီသချင်းလေးကိုတည်ဆောက်ခဲ့ကြတာဖြစ်ပါတယ်။ခမကဘာမြေဆိုတဲ့သချင်းကိုတော်ရရှင်နဲ့အားလုံးနှစ်ချိုက်ခံစားနိုင်တယ်လို့မျှော်လင့်ပါတယ်။ မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ကြံပေးစာတွေ၊ရင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်မှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ပေးထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရဘူးဆိုရင်တော့ VOA ရဲ့အင်တာနက်စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်။ကျမတို့ရဲ့ website လိပ်စာက burmese.voanews.com ဖြစ်ပါတယ်။သောရရှင်တွေအားလုံးရှင်လန်းချမ်းမြေကြပါစေရှင်။
မရီတနာကျော်ရဲ့မြန်မာပြည်ကပေးစာကဏ္ဍပါရှင်အခုဆက်ပြီးတော့ပြည်တွင်သတင်းသုံးသပ်ချက်ကိုနားဆင်ကြပါမယ်။ Coffee Annan Commission အကြံပေးချက်တွေကိုဘယ်သူတွေဘလောက်လက်ခံတယ်လဲဆိုတဲ့ခေါင်းစဉ်နဲ့ဦးစီသူအောင်မြင်းကဒီတစ်ပတ်ဆွေးနွေးတင်ပြချက်ကိုမတ်အင်ဂျင်နန်ကကူညီစဉ်ဆက်ထားပါရရှင
်။ဦးစီမကထွေထွေတွင်းမှုချုပ်ဟောင်းကိုဖီအန်နန်ဦးဆောင်တဲ့ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်အဖွဲ့ဟာအပိဓာအစီရင်ခံစာပြုစုပြီးတဲ့နောက်အဲ့ဒီစီရင်ခံစာကိုနိုင်ငံတော်သမရနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်နဲ့တပ်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်တို့ကိုပေးရပါတယ်။အောက်ဂိုလာ24ရက်နေ့မှာတော့အဲ့ဒီစီရင်ခံစာနဲ့ပတ်သက်တဲ့သတင်းစာရှင်းလင်းပွဲတစ်ခုရန်ကုန်မြို့မှာကျင်းပခဲ့ပါတယ်။တိုက်ဆိုင်တယ်ပဲပြောရမလား၊ချိန်ကဲလုပ်တယ်ပဲပြောရမလား။အောက်ဂိုလာ25ရက်မနေ့လင်းအားကြီးချိန်ရခိုင်ပြည်နယ်မောင်နှုတ်ခရိုင်ဘက်မှာလုံခြုံရေးရဲကင်းတဲ့ရဲစခန်းတွေကိုမွတ်စလင်တွေကအကြမ်းဖက်တိုက်ခိုက်မှုလုပ်ပါတယ်။အခုလိုတဖြည်းဖြည်းပိုပြီးဆိုးဝါးလာနေတဲ့ရခိုင်ပြည်နယ်ကပြည်ပခန့်ပြည်ထနာတွေဖြေရှင်းရမှာမစ္စတာကိုဖီအန်နန်ဦးဆောင်တဲ့အကြံပေးကော်မရှင်ရဲ့အကြံပြုချက်တွေကိုဘယ်သူတွေဘယ်လောက်လက်ခံလဲဆိုတာအရေးကြီးပါတယ်။ကုဒီဘတ်အဲ့ဒီကြောင်းသုံးသပ်တင်ပြသွားပါမယ်
။ရခိုင်ပြည်နယ်အရေးကိုဖြေရှင်းရမှာအဓိကသက်ဆိုင်တဲ့ဗတ်သုံးဖက်ရှိပါတယ်။အဲ့ဒါတွေကတော့အစိုးရတက်မတော်နဲ့ဒေသခံတိုင်းရင်းသားတွေပဲဖြစ်ပါတယ်။ဒီအထက်မှာရခိုင်တိုင်းရင်းသားခေါင်းဆောင်တွေရဲ့သဘောထားကတော့ရှင်းပါတယ်။ငကုအစိုးရအဖွဲ့ကကိုဖီအာနန်ကိုဦးဆောင်စီပြီးအကြံပေးကော်မရှင်ဖွဲ့ကလေးကသူတို့အနေနဲ့လက်မခံဘူးဆိုတာထုတ်ဖော်ပြောဆိုထားပြီးဖြစ်ပါတယ်။ဒီအတွက်ကော်မရှင်ရဲ့လုပ်ငန်းဆောင်တာကိစ္စအဝဝမှာရခိုင်မျိုးသားပါတီခေါင်းဆောင်တွေကရောရခိုင်ပြည်နယ်လွှတ်တော်ကရခိုင်မျိုးသားပါတီဝင်အမတ်တွေကပါပူးပေါင်းဆောင်ရွက်မှုမလုပ်ယုံမကမစ္စတာကိုဖီအာနန်ကိုတော့လက်ခံတွေ့ဆုံတာမျိုးမလုပ်ပါဘူး။ဒီအတွက်အကြံပေးကော်မရှင်ကပြုစုခဲ့တဲ့အပြည့်အစုံအစီရင်ခံစာကိုလည်းလက်ခံမှာမဟုတ်ဘူးဆိုတာရှင်းပါတယ်။အခြားတစ်ဖက်မှာတော့ဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့အစိုးရအဖွဲ့ကတော့အစီရင်ခံစာပါအချက်တွေကိုလက်ခံပုံရပါတယ်။အပြည့်အစုံအစီရင်ခံစာမတိုင်ခင်ကြားဖြတ်အစီရင်ခံစာတင်စဉ်ကလေးကအစီရင်ခံစာပါအကြံပြုချက်တချို့ကိုအကောင့်ထည့်ဖို့ခဲ့ကြောင်းအခုနောက်ဆုံးနိုင်ငံတော်တိုင်ပင်ခံရုံးရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။အဲ့ဒီထုတ်ပြန်ချက်ထဲမှာရခိုင်ပြည်နယ်အတွင်းမှာရှိနေသူအားလုံးအတွက်ကောက်မွန်တဲ့လမ်းကြောင်းတစ်ရပ်ရှာဖွေမယ်လို့ပြောဆိုထားပါတယ်။ဒါဟာရခိုင်ပြည်နယ်အတွင်းနေထိုင်ကြတဲ့ရခိုင်တိုင်းရင်းသားတွေရောမွတ်စလင်တွေကိုပါယဉ်ကျွန်းထားတာတွေ့နိုင်ပါတယ်
။တပ်မတော်ရဲ့သဘောထားကတော့အစိုးရသဘောထားနဲ့ကွဲပြားပါတယ်။တပ်မတော်ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်ဝီမင်းအောင်လှိုင်ဟာအောက်တိုဘာ24ရက်မစ္စတာကူဖီအန်နန်နဲ့တွေ့ဆုံချိန်မှာတပ်မတော်အနေနဲ့အစီရင်ခံစာပါအချက်တချို့ကိုလက်မခံနိုင်ဘူးဆိုတဲ့သဘောသက်ရောက်တဲ့အကြောင်းအရာတချို့ပြောဆိုအသိပေးခဲ့ပါတယ်။အဲဒီထဲမှာအရေးကြီးအချက်တစ်ခုကတော့ကိုဖီအန်နန်ကော်မရှင်ကအကြံပြုထားတဲ့1982ခုနှစ်မြန်မာနိုင်ငံသားဥပဒေကိုပြန်ပြီးသုံးသပ်ဖို့ကိစ္စဖြစ်ပါတယ်။ကိုဖီအန်နန်ကော်မရှင်ကတော့မြန်မာနိုင်ငံဟာကမ္ဘာပေါ်မှာနိုင်ငံမဲ့တွေအများဆုံးနေထိုင်တဲ့တိုင်းပြည်ဖြစ်နေတဲ့အချက်ကိုထောက်ပြပြီးနိုင်ငံသားဥပဒေကိုနိုင်ငံတကာစံချိန်စံညွှန်းတွေနဲ့ကိုက်ညီအောင်မြန်မာနိုင်ငံကလက်မှတ်ရေးထိုးထားတဲ့နိုင်ငံတကာပဋိညာစာချုပ်ပါအချက်တွေနဲ့ကိုက်ညီအောင်လက်တွေ့ကျအောင်ပြန်သုံးသပ်ဖို့အကြံပေးထားတာမျိုးပါ။ဘုရုံမကြီးမေအောင်လှိုင်ကတော့1982နိုင်ငံသားဥပဒေဟာတည်ဆဲဥပဒေဖြစ်လို့အဲ့ဒီဥပဒေနဲ့အညီပဲလုပ်ရမယ်လို့ပြောဆိုခဲ့ပါတယ်။ပြီးခဲ့တဲ့နှစ်ဥရောပသံတမန်တယောက်နဲ့တွေ့ဆုံရမှာလဲဘုရုံမကြီးမေအောင်လှိုင်ကရခိုင်ပြည်နယ်ကမွတ်စလင်တွေကို1982နိုင်ငံသားဥပဒေနဲ့စီစေးရမယ်။ဥပဒေနဲ့ညီရင်နိုင်ငံသားဖြစ်ခွင့်ပေးမယ်။ဥပဒေနဲ့မညီသူတွေကိုစခန်းတွေမှာထားမယ်။တခြားနိုင်ငံတွေကလက်ခံရင်သွားခွင့်ပေးမယ်စသဖြင့်ပြောဆိုခဲ့ပူပါတယ်။
နောက်တစ်ချက်ကတော့ရခိုင်ပြည်နယ်မှာလုံခြုံရေးတပ်ဖွဲ့ဝင်အမြောက်အများချထားတာနဲ့ပတ်သက်ပြီးကော်မရှင်ရဲ့အကြံပြုချက်ကိုဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကဒါဟာလိုအပ်ချက်အရချထားရတာဖြစ်ကြောင်းနေမြေအခြေအနေကိုကြည့်ပြီးတက်ကဘလို့လှုပ်ဆောင်ရမယ်ဆိုတာဆုံးဖြတ်မှာဖြစ်ကြောင်းပြောခဲ့တာတွေ့ရပါတယ်။အားလုံးကိုခြုံငုံသုံးသပ်ကြည့်လိုက်ရင်မစ္စတာကိုဖီအန်နန်ကော်မရှင်အနေနဲ့ရခိုင်ပြည်နယ်အတွင်းရှိနေသူအားလုံးကိုရည်ရွယ်ပြီးကောင်းမွန်တဲ့လမ်းကြောင်းတစ်ရပ်ရှာဖွေပေးတဲ့အကြံပြုချက်တွေအဖြစ်ရှာဖွေတင်ပြတာဖြစ်ပါတယ်။ကိစ္စရဲ့အတိုင်းမှာရခိုင်ပြည်နယ်ကရခိုင်တိုင်းရင်းသားတွေအခြားတိုင်းရင်းသားတွေနဲ့မွတ်စလင်အားလုံးအကျိုးစီးပွားအတွက်ချီးကပ်အကြံပေးထားတာဖြစ်ပါတယ်။ဒါကိုအစိုးရအဖွဲ့ကလက်ခံပါတယ်။ ဒါပေမဲ့အခြားတစ်ဖက်မှာတော့တက်မတော်နဲ့ရခိုင်တိုင်းရင်းသားခေါင်းဆောင်တွေကတော့အရင်ဦးဆုံးရခိုင်ပြည်နယ်ကမွတ်စလင်တွေကိုထောင်900ဆက်နှစ်ခုနှစ်မြန်မာနိုင်ငံသားဥပဒေနဲ့စီစစ်ရမယ်။ဥပဒေနဲ့ညီတူတွေကိုနိုင်ငံသားအဖြစ်ပေးပြီးလွတ်လပ်စွာသွားလာခွင့်ပေးမယ်။ဥပဒေနဲ့မညီတူတွေကိုတော့ဖြစ်နိုင်ရင်ဒုက္ခသည်စခန်းတွေထပ်ဖွင့်ပြီးစူးစိထားမယ်ဆိုတဲ့အယူအဆမျိုး ကိုင်ဆွဲထားတာပါတကယ်လို့ဒါအဲ့ဒီအတိုင်းအကောင့်တွေပေါ်ခဲ့မယ်ဆိုရင်ရခိုင်ပြည်နယ်ကမွတ်စလင်တပ်တန်းနှီးပါးလောက်မှာ96ရာရှိစနစ်နိုင်ငံသားဥပဒေနဲ့ကိုက်ညီမှုမရှိတာမို့နိုင်ငံမဲ့တွေဖြင့်နောက်ထပ်ဒုက္ခသည်စခန်းတွေကိုရောက်သွားဖို့ပဲဖြစ်လာပါလိမ့်မယ်ရခိုင်ပြည်နယ်မှာ2000ခုနှစ်ကစတဲ့ဘာသာရေးလူမျိုးရေးဆန်တဲ့အကြမ်းဖက်မှုတွေဖြစ်ပွားခဲ့ပါတယ်အဲ့ဒီ
Babu. Dijare, the Tausa Chow Audubar Guenima, Moslinegani, Nejazo, Yetapuz Kanego, Wayo Sine, a champet Takai Muji, Bobo Kayo Maga, a good Tausa Ko, Ogulan, a Sanga Nima, Bobi Jebia, Bobi Janane, a champet Takai Mu Bobo Labia Mare. Daha Yen Suya, Leshi Suyane, Tamaro Ye, Yakabinega, Pripaka Petanari, Yobaye, Name it in Ye. Tida Pumu Yakonte Poyama, Aumimu Mayabu Sura Dibele Pipare. Tidu Tamaro, Yakandana Gaunon in that sign do the Alo, Kofiana Commission seeing Kanzago, Senator Jan Lila, Tunda B, Kaumule Jan Bija Digo, a Suyane let to account here Pose Majau, Dibiana Yabare.
ဥစီတူအောင်မြင်ရဲ့ပြည်တွင်းသတင်းတုံးတက်ချက်ကိုတနင်္ဂနွေနေ့ညနဲ့တနင်္လာမနေ့ပိုင်းတွင်မှာပုံမှန်နားဆင်နိုင်ပါရဲ့ရှင်။ရရှိမှာပြောင်းဩဂတ်လ22ရက်နေ့မနေ့ပိုင်းရခိုင်ပြည်နယ်မြောက်ပိုင်းကလူမျိုးစခန်းပေါင်း30နီးပါးတစ်ချိန်တည်းတပြိုင်တည်းဝင်ရောက်တိုက်ခိုက်ခံပြီးတဲ့နောက် အခုလိုလူမျိုးစခန်းတွေအကြမ်းဖက်တိုက်ခိုက်ခံပြီးတော့လူမျိုးစီပေါက်ခဲ့တဲ့ကိစ္စကိုပြန်လဲတုံ့တက်ဖို့လိုရပြင်ရခိုင်မြောက်ပိုင်းဒေသလူမျိုးရေးအနာဂတ်အခြေအနေကိုဘယ်လိုကင်တွယ်မလဲဆိုတာအာနာမဏီအတွက်တော့ကြီးမားတဲ့စင်ခေါ်ချက်တစ်ရပ်ပါဒီအကြောင်းကိုတော့လာမယ့်အင်္ဂါနေ့တဲရီလိုက်အစီအစဉ်မှာဆွေးနွေးဖို့စီစဉ်ထားပါတယ်ပါဝင်ဆွေးနွေးမေးမြန်းလိုတဲ့သွားရှင်တွေကိုယ့်ရ
ော့ပြဖို့ထားလို့လည်းရပါတယ် view မြန်မာဝင်ရဲ့ဖုန်းနံပါတ်က2323822554ဖြစ်ပါတယ် email လိပ်စာကတော့ burmese@viewnews.com ဖြစ်ပါတယ်ပါဝင်စွန့်နှီးမေးမြန်းကြမယ်တော်ရှင်တွေကိုကျေးဇူးပါတယ်ခင်ဗျာ
လာမယ့်အင်္ဂါညတိုက်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြဖို့ထမံဖိတ်ခေါ်ပါရစေ။အခုကိုငင်းချမ်းနဲ့ရှားဖောင်တို့စီစဉ်တင်ဆက်ပေးနေတဲ့ကဘာတလွှားထူးခြားစံပြသတင်းများအစီအစဉ်ကိုလည်းနားဆင်ကြရအောင်ပါရှင်။ဂျပန်နိုင်ငံကကုမ္ပဏီတစ်ခုဟာအတုပဇာဗနာအခမ်းအနားတွေမှာဖျားစာရုပ်တရဏဂုံတင်ပေးနိုင်တဲ့ဆဲရုပ်ဖုံးကြီးကိုတီထွင်လိုက်ပါတယ်။ဗုဒ္ဓဘာသာဖျားချောင်းတွေအကူအညီရစီဖို့အတွက် Nisseco ကုမ္ပဏီကဖန်တီးလိုက်တာပါ Paper လို့နာမည်ပေးထားတဲ့ဆက်ရုပ်ဖုံးကြီးကိုဂျပန်နိုင်ငံကဆက်သွယ်ရေးကုမ္ပဏီဖြစ်တဲ့ SoftBank ကဒီဇိုင်းဖန်တီးပေးထားတာဖြစ်ပြီးတော့သင်္ကန်းယုံထားပြီးဖျားစာရွတ်နေတဲ့ဆက်ရုပ်လေးကိုဇာဗနာအခမ်းအနားကုန်စည်ပြပွဲမှာတင်ဆက်ထားပါတယ်ဂျပန်နိုင်ငံမှာဇာဗနာကုန်ကြစရိတ်ကပုံမှန်လူဖုံးကြီးနဲ့ကျင်းပရင်ဒေါ်လာ2100နီးပါးကုန်ကြမှာဖြစ်ပြီးတော့ဒီဆက်ရုပ်နဲ့ကျင်းပမယ်ဆိုရင်တော့ဒေါ်လာ450လောက်ပဲကုန်ကြမှာဖြစ်တာကြောင့်မိသားစုတွေအတွက်ဈေးသက်သာတဲ့ရွေးချယ်မှုတစ်ခုဖြစ်လာစေမှာပါ။ဘာသာရေးအရလောကမဲ့ထုံတန်းစင်လာတွေကိုလစ်လျူရှူတာတွေတိုးလာနေတဲ့ဂျပန်လူတိုင်းဝိုင်းမှာဒီဆက်ရုပ်ဟာဘာသာရေးဆိုင်ရာလှုပ်ဆောင်ရမယ့်တာဝန်တွေကိုဝင်ယူပေးနိုင်မှာဖြစ်တယ်လို့ကုမ္ပဏီအကြံပေးမီချီယိုအီနာမူရာကပြောပါရယ်။အဲ့ဒီပေါင်းများစွာကိုဒီဆက်ရုပ်ဖုံးကြီးလေးကဆွဲဆောင်နိုင်ပေမဲ့လေတချို့တွေကတော့ဆက်ရုပ်ဖုံးကြီးအနေနဲ့ဆရဏဂုံတင်ပေးနိုင်ပါမလားလို့တန်လျာရှိပါတယ်။ဘာသာတရားရဲ့အဆုံးအမကိုတကယ်လုပ်ပေးနိုင်ပါမလားဆိုတာကိုလာကြည့်တာပါဆိုပြီးဖုန်းကြီးတစ်ပါးကပြောပါတယ်။ဒီဆက်ရုပ်လေးကိုတူတူနိုင်ငံကကုန်စည်ပြပွဲစင်တာမှာဩဂုတ်လ23ရက်နေ့ကနေ25ရက်နေ့အထိပြသခဲ့ပါတယ်ရှင်။
ဗြိတိန်နိုင်ငံအလဲပိုင်းဒါဘီဆိုင်ယာနယ်ကခေးရွာလေးတစ်ခုမှာကမ္ဘာခြေမလှည့်ပြိုင်ပွဲကိုကျင်းပခဲ့ပါတယ်။ဒီနှစ်ပြိုင်ပွဲမှာလည်းမနစ်ကချန်ပီယံဖြစ်ခဲ့တဲ့ Nasty Nash ကပဲအနိုင်ရရှိပြီးတော့14ချိန်မြောက်ချန်ပီယံဖြစ်သွားပါတယ်။ခြေမလှည့်ပြိုင်ပွဲဆိုတာလက်မောင်းလှည့်အားပြိုင်ပွဲလိုပဲနှစ်ဖက်အားရှင်ပြိုင်ရတာဖြစ်ပြီးတော့ခြေမကိုတုံးရတာပါ။လူနှစ်ယောက်မျက်နှာချင်းဆိုင်ထိုင်ပြီးတော့ခြေမနှချောင်းကိုအချင်းချင်းညှပ်ထားရတာပါ။စုစုပေါင်း3ပွဲပြိုင်ရတာဖြစ်ပြီးတော့ခြေမကိုတဖက်ဖက်ကိုအဆုံးအထိရောက်အောင်ဆွဲသွားနိုင်တဲ့သူကအနိုင်ရတာဖြစ်ပါတယ်။အမျိုးသမီးနဲ့အမျိုးသားပြိုင်ပွဲဆိုပြီးနှစ်မျိုးရှိပါတယ်။1956ခုနှစ်ကဒါဗီရှိုင်ယာကလူတချို့ကဗြိတိရှားတွေပဲအနိုင်ရမယ့်ကစားနည်းမျိုးကိုစဉ်းစားရင်းကနေအခုလိုတီထွင်ပစ်သွားတာပါ။ပြိုင်ပွဲမဆခင်ရှင်ပြိုင်သူတွေရဲ့ခြေမမှာဒဏ်ရာရှိမရှိမှုဆွဲနေတဲ့ရောဂါရှိမရှိစစ်ဆေးပါတယ်။အဲဒီနောက်တော့ပြိုင်ပွဲကိုခြေမတွေလှဲလို့ရပြီဆိုတဲ့စကားလုံးနဲ့စတင်ပြီးတော့ပြိုင်ပွဲနေရာကိုလည်းတူဒီယမ်လို့နာမည်ပေးထားပါတယ
်။ကမ္ဘာအကြီးဆုံးစုမှုစာကြီးကိုပြည်ထောင်နိုင်ငံလန်ဒန်မြို့မှာပြီးခဲ့တဲ့အင်္ဂါနေ့ကဖန်တီးပြီးကမ္ဘာစံချိန်ကျင်းလိုက်ပါတယ်။အလေးချိန်ပေါင်350နီးပါးရှိပြီးတော့စည်နာဝန်ထမ်းပေါင်းတရာဇင်လောက်ပါဝင်ဖန်တီးခဲ့ရတာပါ။လန်ဒန်အရှိပိုင်းကဗလီတခုမှာ UK မွတ်စလင်ပရဟိတအဖွဲ့ကကိုယ်တိုင်ဖန်တီးထားတဲ့အကျော်ဦးကြီးတဲ့ဖာထက်ကျော်ခဲ့တာပါ။ကင်းနီကမ္ဘာမှတ်တမ်းအဖွဲ့ကလူတွေကလည်းဒီစမူးစာဖန်တီးတဲ့လုပ်ငန်းစဉ်တစ်ခုလုံးလာရောက်အကဲဖြတ်ခဲ့ကြပါတယ်။အမတ်ပေးစီရင်အရာစမူးစာဟာ၃မြောင်ပုံရှိရမှာဖြစ်တဲ့အပြင်ဂျုံအာလူကြက်တုံနဲ့ပဲတွေပါဝင်ရမှာဖြစ်သလိုကြော်လိုက်ရင်လည်းပုံပြက်မသွားရပါဘူး။အလေးချိန်ကအဓိကဖြစ်သလိုစမူးစာကြီးတစ်ခုလုံးကိုအကုန်စားကြမှာဖြစ်ပါတယ်။ကြိုတင်ပြင်ဆင်ထားတဲ့တန်စကားကြီးထဲမှာစမူးစာကြီးကိုဖန်တီးခဲ့တာဖြစ်ပြီးတော့green အသေးစားနဲ့မပြီးအလေးချိန်ချိန်ပြီးတဲ့နောက်ပွက်ပွက်စုနေတဲ့ CO ထဲကိုထည့်ခဲ့ကြတာပါအခုစမူးစာကြီးကိုဖန်တီးဖို့အတွက်15နာရီလောက်ချိန်ယူခဲ့ရပြီးတော့ခရီးရန်ကက်တင်ချင်းတက်ပရဟိတက်အဖွဲ့ကဒေသခံအင်ချီယာမဲတွေကိုဝေချမ်းပေးခဲ့ပါတယ်ရှင
်ကဘာတလွှားထူးခြားစံပြသတင်းများအစီအစဉ်ကိုနားဆင်ကြရတာပါရှင်အခုတနင်္လာနေ့မနေ့ဖက်ထိတ်တန့်ရနေတဲ့သတင်းအကျဉ်းချုပ်ကိုဥဆောင်မွေကပြောပြပေးပါဦးမယ်ရှင
်အမေရိကန်ပြည်ထောင်စုမှာသရုတ်ထအကြီးဆုံးမြို့ဖြစ်တဲ့ဟျူစတန်မြို့ရဲ့နေရာအများစုဟာရေဖုံးလွှမ်းနေပြီးအပူပိုင်းမုန်တိုင်းဖြစ်တဲ့ပင်လယ်ကွေ့ကမ်းရိုးတန်းကိုတက်ခတ်ခဲ့တဲ့ဟာဗီဟာရီကိန်းလေမုန်တိုင်းကြီးတက်ခတ်ရလမ်းကြောင်းတစ်ချောင်းမှာမယုံကြည်နှင်လောက်အောင်ကိုမိုးတီးထန်စွာရွာသွန်းခဲ့တဲ့အကြောင်းတက္ကသိုလ်ပြည်နယ်အုပ်ချုပ်ရေးမှူးကပြောပါတယ်ရေတွေတက်လာတာကြောင့်ထောင်ပေါင်းများစွာရှိတဲ့ပြည်သူတွေဟာမြင့်တဲ့ရက်တွေအိမ်ခေါမိုးတွေပေါ်မှာတက်ပြီးတော့နေကြရသလိုကယ်ဆယ်ရေးလုပ်သားတွေမှာလည်းအတော်မတက်အကူအညီတောင်းခံသူတွေကိုအကူအညီပေးဖို့စူးစမ်းနေရပါတယ်လက်မတွေပေါ်မှာမြစ်တဖွဲ့ရေတွေကစီးဆင်းနေပြီးတော့လှေတွေနဲ့တွာလာနေကြရတယ်လို့ဆိုပါတယ်အာဖဂန်နစ္စတန်နိုင်ငံတောင်ပိုင်းကဈေးတစ်ခုကိုတနင်္ဂနွေနေ့ကအသေးခံကာဘုံဖောက်ခွဲတက်ခိုက်လိုက်တာကြောင့်လူ73ယောက်ထက်မနည်းသေဆုံးပြီးတော့အများပြားဒဏ်ရာရရှိသွားပါတယ်။ဟဲလ်မန်ပြည်နယ်နာဝခေမှာဖြစ်ခဲ့တဲ့အဲ့ဒီတက်ခိုက်မှုမှာစစ်တပ်ရင်းနှန်းတစ်ခုကိုပြစ်မှတ်ထားပြီးတော့တက်ခိုက်ခဲ့တယ်လို့ဒေသဆိုင်ရာတာဝန်ရှိသူတွေကပြောပါတယ်။သေဆုံးဒဏ်ရာရသူအများစုဟာအာဖဂန်စစ်သားတွေနဲ့ရဲတပ်ဖွဲ့ဝင်တွေဖြစ်ကြပါတယ်။တာလီဘန်တွေကဒီတက်ခိုက်မှုကိုသူတို့လုပ်တာဖြစ်တယ်လို့ကြေညာခဲ့ပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာအကြမ်းဖက်တက်ခိုက်ခဲ့တဲ့အခြေအနေတွေကြောင့်သေဆုံးရသူရေအတွက်တရားကျော်သွားပြီဖြစ်ပြီးတော့စစ်သားတယောက်ပျောက်ဆုံးနေတယ်လို့အစိုးရကသတင်းထုတ်ပြန်ပါတယ်။ရခိုင်လူမျိုးတွေနဲ့ဟင်ဒူဘာသာဝင်ထောင်ပေါင်းများစွာကိုလည်းရွှေ့ပြောင်းကယ်ထုတ်ပေးထားပါတယ်
။တနင်္လာနေ့မနက်ဖက် VOA American တိုင်းရဲ့ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုဦးစံမွေပြောပြသွားတာပါ။ဒီမနက်အစီအစဉ်ထုတ်လို့ရမှုကမတ်အင်ဂျင်နိုင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ John Ellison ဖြစ်ပါတယ်ရှင်။တနင်္လာနေ့ညနေပဲ6နာရီခွဲကနေ9နာရီထိထုတ်လွှင့်မဲ့အစီအစဉ်တွေကိုလိုင်းဒိုမီတာ16 19 25တို့ကနေတိုက်ရိုက်ဖမ်းယူနိုင်နိုင်ကြပါတယ်။ VOA တော်ရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ VOA ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးထူးတင်ပါတယ်။ကျမခွာညိုပါရှင်။